Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်မတ်လ31ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျွန်မစုမပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပိုင်းသတင်းတွေကိုမအေးတန်တာကြောင့်ねအတူကြီးညာပေးမှာပါဣသရေလနဲ့ဂါဇာကမ်းမြောင်ဒေသ26ကပြည်ပခါတွေအတွင်းဣသရေလလူမျိုးရေးတပ်ဖွဲ့ကြောင့်တည်ဆုံသွားသူတွေရဲ့ဇာပနာအခမ်းအနားဒီကနေ့ကျင်းပတာမှာပါလက်စတိုင်းထောင်နဲ့ချီးပြီးတော့လိုက်ပါပို့ဆောင်ခဲ့ပါတယ်ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့မဟာမဲခေါင်မြေဝမ်းဒေသတစ်လျှောက်ဒီနိုင်ငံတွေရဲ့အစည်းအဝေးကနေပြီးတော့လာမယ့်9နှစ်အတွင်းမှာဒေါ်လာ66ဘီလီယံပမာဏရင်းနှီးမြှုပ်နှံဖို့သဘောတူညီခဲ့ပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေကတော့အာဂရီလိုက်စားမှုကိုစနစ်တကျတိုက်ဖြတ်မယ်လို့သမရသည့်ဦးဝင်းမြင့်မိကွန်းပြောပြီးတဲ့နောက်နေမှာပဲအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကပြည်သူတွေကဒီလိုအတွေ့အကြုံတွေကိုယ်တိုင်ကြုံရင်တိုင်စားပို့ပါလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်တိုင်ပြားတာမှာအာဂရီဘယ်လိုလိုက်စားကြလဲလုံပိုင်ဝင်းကိုအကြောင်းပြုပြီးတော့ငွေဘယ်လိုတောင်းကြလဲဘယ်လိုပေးရကြလဲဘယ်တော့ပေးရကြလဲ
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ထိုင်းနိုင်ငံတဝမ်းမှာဒီနိုင်ငံကအဆင့်မီဖွင့်ထားတဲ့ကျောင်းတရားကျော်မှာတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာ30ကျော်အပါဝင်နိုင်ငံသားသား120ကျော်ထိုင်းအာဏာပိုင်တွေကဝင်ရောက်ရှာဖွေဖမ်းဆီးလိုက်တဲ့သတင်းနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလေလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးတန်နာကျော်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ဣသရေလနဲ့ဂါဇာကမ်းမြောင်ဒေသနယ်စပ်တစ်လျှောက်မှာဣသရေလလူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်တောက်ကြာနေကပါလက်စတိုင်းလူမျိုး15ဦးထက်မနည်းသေဆုံးပြီး1400လောက်ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့လွတ်လပ်ပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းလိုက်ပါတယ်။အဲဒီဒဏ်ရာရသူတွေက950ကျော်ဟာတကယ်အခြေခံအစ်စ်နဲ့ပြစ်ကတ်ခံခဲ့ရတာပါ။အခုလိုပြစ်ခတ်မှုနဲ့ပတ်သက်ပြီးဖြေရှင်းမှုကုလသမဂ္ဂလူမျိုးရေးကောင်စီမှတောက်ကြနေကအရေးပေါ်အစည်းအဝေးကျင်းပခဲ့ပေမဲ့ဘလို့ကင်တွေမလဲဆိုတာအပြင်ပူရဲကြေညာချက်ထုတ်ပြန်တာမျိုးတော့မရှိပါဘူး။တေဆုံသူတွေရဲ့ဇာပနာကိုတော့လူတွေထောင်နဲ့ချီတက်ရောက်ခဲ့ပြီးဒီကနေ့စနေနေ့ကိုလည်းပူဆွေးဝမ်းနည်းပွဲနေ့အဖြစ်ပါလက်စတိုင်းတွေကသတ်မှတ်ထားပါတယ်။မကြသေးခင်နှစ်အတွင်းနယ်စပ်တစ်လျှောက်မှာဆန္ဒပြပွဲတွေကအကြီးအမားဆုံးတစ်ခုနဲ့ရုံးရင်းစခတ်အခြေအနေတွေကိုဖြိုခွဲဖို့အဓိကရုံးနေနေနီးလန်းတွေကိုလူမျိုးရေးတပ်ဖွဲ့တွေကအသုံးပြုခဲ့တယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။ထောင်ပေါင်းများစွာသောပါလက်စတိုင်းလူမျိုးတွေနယ်စပ်ကိုချဉ်ကပ်ခဲ့ကြတာနဲ့အမျှရုံးရင်းစခတ်အခြေအနေတွေဖြစ်ခဲ့တာပါ။ကြောက်ခဲတွေနဲ့ပစ်ပေါက်တလို့မော်တော်ကားတိုင်ယာတွေကိုမီးရှို့ပြီးတွန်းလိုက်လွတ်လိုက်တဲ့အဓိကလုံဆော်သူတွေကိုတုံ့ပြန်လှုပ်ဆောင်ခဲ့တာလို့အစ္စရေးစစ်ဘက်ကပြောပါတယ်။ဒါ့အပြင်ဆန္ဒပြသူတွေကိုအကာအကွယ်ယူပြီးတော့စစ်သွေးကြွတွေဟာတိုက်ခိုက်ဖို့ဆောင်ရွက်ခဲ့တယ်ဆိုပြီးတော့လည်းအစ္စရေးဘက်ကဆွဆွဲပါတယ်။အစ္စရေးတပ်တွေဟာကြီးစံအစ်စ်တွေရာဘာအုပ်ထားတဲ့တပ်မဏိတွေမျက်ရည်ရိုးဘုံးတွေတုံးပြီးတော့ပစ်ခတ်တယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။ဒီဖြစ်ရဟာပါလက်စတိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဂါဇာဒေသမှာဣသရေလနဲ့ဟာမတ်အဖွဲ့ကြား2014ခုနှစ်စစ်ပွဲတွေကဆက်လို့လူအများဆုံးသေဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Syria နိုင်ငံမှာကြာသပတေးနေ့ညကလမ်းမေးတောင်ပေါ်ပောက်ကွဲမှုကြောင့် American ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့က American တအူးနဲ့ Britain နိုင်ငံသားတအူးသေဆုံးခဲ့တယ်လို့ American အစိုးရအရာရှိတွေကပြောပါတယ်။နောက်ထပ်5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ Syria နိုင်ငံမြောက်ပိုင်း Manbi မြို့အနီးမှာဒီတိုက်ခိုက်မှုဖြစ်ခဲ့တယ်လို့အမည်မဖော်ခြင်းနဲ့ American အရာရှိ2ဦးက Reuters သတင်းဌာနကိုပြောခဲ့တာပါ။American စစ်တပ်ရဲ့အစိုးရထုတ်ပြန်ချက်တစ်ခုမှာတော့တိုက်ခိုက်မှုဖြစ်တဲ့နေရာတေဆုံးသူတွေရဲ့နာမည်နဲ့နိုင်ငံသားတွေကိုဖော်ပြမထားဘဲနဲ့ညွန်ပေါင်းအဖွဲ့ဝင်တွေဖြစ်တယ်ဆိုတာပဲပြောထားပါတယ်။ဒီတိုက်ခိုက်မှုဟာဘယ်သူတွေရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတာကို American စစ်တပ်ပြောခွင့်ရဗိုလ်မှူးကြီး Ryan Dillon ကမပြောဘဲနဲ့ကနအူးအစဉ်စုံစမ်းစစ်ဆေးမှုတွေနဲ့ယူဆချက်တွေရှိထားပြီးကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေအပြီးမတက်ခင်သေးမှာထုတ်ဖော်ပြောဆိုမှာမဟုတ်တဲ့အကြောင်းပြောပါရစေ။ Britain ကာကွယ်ရေးဝန်ကြီးဌာနကတော့တေဆုံးသူတို့ဟာသူတို့စီကဖြစ်ကြောင်းအတည်ပြုပါရစေ။တေဆုံးသူ British အစစ်ဝင်တန်းဟာတိုက်ခိုက်မှုဖြစ်ချိန်မှာ American တပ်ဖွဲ့တွေနဲ့အတူတာဝန်ထမ်းဆောင်နေတာဖြစ်ပြီးတော့ဒီညွန်ပေါင်းအဖွဲ့ဟာ IS သေးကြောက်အဖွဲ့ချေမုံရေးတွေလှုပ်ရှားနေကြတာဖြစ်တယ်လို့ဆိုပါရစေ။
Sierra Leone နိုင်ငံမှာဒီကနေ့သမရရွေးကောက်ပွဲအတွက်လူလူကမေးပေးနေကြပါတယ်။အခုလအစောပိုင်းကကျင်းပတဲ့ရွေးကောက်ပွဲအတွင်းသမရလောင်း16ဦးပါဝင်ရှင်ပြန်ခဲ့ရမှာအနိုင်ရရှိမဲ့မဲအီအတွက်55ရာခိုင်နှုန်းကိုဘယ်သူမှမရခဲ့တာကြောင့်ဒုတိယအကြိမ်ရွေးကောက်ပွဲကျင်းပတာပါ။အ အင်္ဂါနေ့ကရွေးကောက်ပွဲကျင်းပမယ်လို့စီစဉ်ထားခဲ့ပေမဲ့ ABC ပြည်သူ့ကွန်ဂရက်ပါတီကကိုယ်စားလှယ်လောင်းတယောက်ရဲ့ကန့်ကွက်တင်ပြမှုကိုတရားရုံးကကြားနာဖို့ရှိတာကြောင့်ရွေးကောက်ပွဲကျင်းပတဲ့ရက်နောက်ဆုတ်ခဲ့တာပါ။မဲဆန္ဒရှင်တွေကတော့ ABC ပါတီကဒေါက်တာဆမူရာမက်သီးဝီလ်ဆန်ကာမာရာဒါမှမဟုတ် CRL ရင်းပြည်သူ့ပါတီကဂျူလီယပ်စ်မန်ဒါဘိုင်ဝရုကိုမဲပေးမယ်လို့ဆိုပါတယ်။ကိုယ်စားလှယ်လောင်းဒေါက်တာကာမာရာကသူဟာ ABC ပါတီရဲ့လုပ်ငန်းစဉ်အတိုင်းအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်သွားမယ်လို့ပြောထားပေမဲ့အတိုက်ခံတွေကအာဏာရပါတီရဲ့အခက်အခဲလဲဆောင်းမှုတွေ2014ခုနှစ်ကအီဘိုလာရောဂါကူးစက်ပြန့်ပွားမှုနဲ့ပတ်သက်ပြီးတော့ကင်တွေရမှာအာနေမှုတွေရှိခဲ့ကြောင်းထောက်ပြပါရတယ်။ကိုယ်စားလှယ်လောင်းတဦးဖြစ်သူဘိုင်အိုကတော့အခုဒီချိန်ဟာဒုတိယအကြိမ်မြောက်ရှင်ပင်နာပြင်းပြီး2012ခုနှစ်သမရရွေးကောက်ပွဲတွင်ကလက်ရှိသမရအာနက်စ်ဘိုင်ကိုရိုမာကရှုံးနိမ့်ခဲ့ပူပါရတယ်
။ရုရှားနိုင်ငံတွင်မှရှိနေတဲ့ဗြိတိသျှအတန်ဝန်ထမ်းနဲ့ဤပညာဆိုင်ရာဝန်ထမ်းတွေကအယောက်50ကျော်ကိုရှော့ချပြစ်ရမယ်လို့ရုရှားကညွှန်ကြားလိုက်ပါတယ်။ဒါဟာဒီလအစောပိုင်းတော့ကနှစ်ဖက်နိုင်ငံအသီးသီးမှရှိတဲ့တန်ဝင်တဲ့23ယောက်ကိုနှစ်ဖက်အပြန်အလှန်နှင်ထုတ်ခဲ့ကြတာရဲ့နောက်ဆက်တွဲအဖြစ်နဲ့ရုရှားဘက်ကထပ်တိုးတုံ့ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်။ဗြိတိန်အပါအဝင်အနောက်နိုင်ငံတချို့ပူးပေါင်းပြီးတော့ရုရှားတန်တမန်တွေကိုနိုင်ငံတွေကနေနှင်ထုတ်ခဲ့တာတွေကိုလက်ထုတ်ပြန်တဲ့အနေနဲ့ရုရှားကလည်းနိုင်ငံပေါင်း23နိုင်ငံကတန်တမန်59ယောက်ကိုသူတို့နိုင်ငံတွေကနေထွက်ခွာဖို့တောက်ကြနေမှညွှန်ကြားလိုက်ပါတယ်။အဲ့ထက်မှာတော့ဗစ်တိန်တန်ဝင်တန်းတွေကအဓိကပြစ်မှတ်ဖြစ်ပြီးတော့အများဆုံးရှော့ချလိုက်ပုံရပါတယ်။ဗြိတိန်မှာရှိတဲ့ရုရှားတန်ဝင်တန်းအရေးအတွက်အတိုင်းရုရှားနိုင်ငံထဲမှာရှိတဲ့ဗြိတိရှ်တန်ဝင်တန်းတွေရဲ့အရေးအတွက်ကိုလည်းတစ်လအတွင်းမှာရှော့ချပေးရမယ်လို့ဗြိတိန်တန်အမတ်ကြီးကိုရုရှားကပြောလိုက်တာဖြစ်ပါတယ်။အမေရိကန်တန်ဝင်တန်းအယောက်60ကိုလည်းရုရှားကနေနှင်ထုတ်ထားပြီးတော့ Saint Petersburg မြို့မှာရှိတဲ့ကောင်စစ်ဝင်ရုံးကိုပါပိတ်ပစ်လိုက်ပြီးတဲ့နောက်တရက်အကြာမှာပဲအခုလိုမျိုးဗြိတိရှ်တန်ဝင်တန်းတွေကိုလည်းထွက်ခွာခိုင်းတာဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 MHz လိုင်းဒိုမီတာ25 kHz 11.83 MHz လိုင်းဒိုမီတာ32 kHz 9335 MHz နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505 MHz တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
စနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါရယ်ခင်ဗျာ။ BNN နိုင်ငံမှာကျင်းပနေတဲ့မဲခေါင်မြေဝန်းတစ်လျှောက်ကနိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးမှာလာမယ့်၅နှစ်အတွင်းဒေါ်လာ66ဘီလီယံပမာဏရင်းနှီးမြှုပ်နှံမှုအစီအစဉ်တစ်ရက်နဲ့ပတ်သက်ပြီးသဘောတူညီခဲ့ကြပါရယ်။ဟနွိုင်းမြို့မှာကျင်းပတဲ့ဒီကနေ့ဆွေးနွေးပွဲကနေအခုလိုသဘောတူညီမှုရခဲ့တာဖြစ်ပြီးအာရှဖွံ့ဖြိုးရေးဘဏ် ADB က9ဘီလီယံနဲ့ကျန်းပမာဏကိုတော့အစိုးရတွေတခြားစီးပွားရေးလုပ်ငန်းတွေကထည့်ဝင်မှာပါ။ဒီထိပ်သီးဆွေးနွေးပွဲကိုမြန်မာဒုသမရဦးဟန်နရီဗန်တီယူလက်တယောက်ခဲ့ပြီးမိန်ကုံးပြောကြရမှာဒေတာအတွက်ရေရှည်တည်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ဒီမောင်းနှင်အားအသစ်တွေပေါ်ထုတ်ကျင့်သုံးကြရမယ်လို့ပြောပါရယ်။မြန်မာနိုင်ငံအနေနဲ့တော့ပုံမှန်ခိုင်မာပြီးတော့စီးပွားရေးလုပ်ငန်းတွေနိုင်ငံတကာအစ်စ်မီလုပ်ကင်ပေးနိုင်ဖို့လုပ်ပေးနေပြီးရင်းနှီးမြှုပ်နှံမှုအသစ်တွေကိုကြိုးဆိုသလိုမြန်မာဆင်ဆက်မပြတ်ဖွံ့ဖြိုးမှုစီမံကိန်းကိုစတင်ရေးဆွဲနေကြောင်းလည်းပြောကြားခဲ့ပါရယ်။ဒီထိပ်သီးအစည်းအဝေးကိုကမ္ဘောဒီးယားလော်မြန်မာထိုင်း BNN နဲ့တရုတ်အစိုးရထိပ်တန်းအဖွဲ့ဝင်တွေလည်းတက်ရောက်ပါတယ်။မဟာမဲခေါင်မြို့ဝန်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုအာရှဖွံ့ဖြိုးရေးဘဏ်က1992ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးအဖွဲ့ဝင်နိုင်ငံတွေအနေနဲ့အခြေခံအဆောက်အအုံနဲ့တခြားကိစ္စရပ်တွေအတော်များများအတွက်ငွေကြေးနဲ့နည်းပညာတွေကိုပံ့ပိုးပေးခဲ့ပါတယ်။ဒီအစည်းအဝေးမှာဒေသတွင်းစီးပွားရေးလုပ်ငန်းတွေချိတ်ဆက်ပြီးဆောင်ရွက်ခွင့်ရရှိနိုင်စေဖို့အတွက်စုဦးတီထွင်လုပ်ငန်းရှင်အယောက်2000လောက်လည်းတက်ရောက်ခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားအစိုးရဘက်မှတွန်းမြင့်ဖိအားပေးတဲ့အနေနဲ့မြောက်ကိုရီးယားကနေရေနယ်နဲ့ကြောင်မီးသွေးတွေကိုတရားမဝင်ခိုးယူသဲဆောင်နေတဲ့တင်မော်တွေနဲ့ဝန်ဆောင်မှုကုမ္ပဏီဒါဇင်နဲ့ချီကိုကုလသမဂ္ဂလုံခြုံရေးကောင်စီကအမြင့်မဲစီရင်သွင်းလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကတောင်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စီစဉ်နေချိန်မှာပဲအခုလိုမျိုးဖိအားတွန်းမြင့်ပေးတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာအခြေစိုက်တဲ့မြောက်ကိုရီးယားပိုင်းတင်မော15ဆင်းမြောက်ကိုရီးယားပိုင်းမဟုတ်တဲ့တင်မော17ဆင်းနဲ့ထိုင်ဝမ်အမျိုးသားတဦးအပါအဝင်တေယူပို့ဆောင်ရေးဝန်ဆောင်မှုပေးတဲ့ကုမ္ပဏီပေါင်း20ခုကိုလုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားဒဏ်ခတ်အရေးယူရေးဆိုင်ရာကော်မတီကအမေရိကန်အစိုးရရဲ့တောင်းဆိုမှုနဲ့အခုလိုမျိုးအမြင့်မဲစင်းကိုတွင်းလိုက်တာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဧပြီလ28ရက်နေ့မှာတွေ့ဆုံတဲ့အကြောင်းကြေညာခဲ့သလိုတရုတ်သမ္မတရှီကျင်းပင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေ့ဆုံပြီးရက်ပိုင်းအတွင်းမှာပဲအခုလိုမျိုးအရေးယူမှုကိုချမှတ်လိုက်တာဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းလာမယ့်မေလထဲမှာတွေ့ဆုံမှုအစီအစဉ်ထားတာပါ။အ အခုလိုတွေးဆမှုသဘောတူထားပေမဲ့လည်းမြောက်ကိုရီးယားအပေါ်မှာတန်ခတ်အရေးယူမှုတွေနဲ့ဖိအားပေးမှုတွေအမြင့်ဆုံးအနေထားနဲ့ဆက်လက်ပြီးတော့ပေးသွားမှာဖြစ်တယ်လို့လည်းတမရထရမ်ကပြောထားပါတယ်ရှင
်။ဂျပန်နဲ့တရုတ်နိုင်ငံမှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲတွေမှာမြောက်ကိုရီးယားနိုင်ငံအနေနဲ့ပါဝင်မှာဖြစ်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ပက်ချ်ကဒီကနေ့ပြောရတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ပျုံယမ်းမှာတွေ့ဆုံပြီးတဲ့နောက်သူကအခုလိုပြောလိုက်တာပါတောင်ကိုရီးယားနိုင်ငံပျုံချန်းဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာမြောက်ကိုရီးယားအနေနဲ့ပါဝင်ခဲ့ပြီးတော့ကိုရီးယားကျွန်းဆက်တင်မာမှုတွေရော့ကျသွားပြီးတဲ့နောက်ဘတ်ချာပျုံယမ်းကိုဂျာတာရီနီကရောက်ရှိခဲ့ပါတယ်ဂျပန်နိုင်ငံမှာလာမယ့်2020မှာကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်နဲ့2022မှာဘေကျင်းမှာကျင်းပမယ့်ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအနေနဲ့ပါဝင်မှာဖြစ်ကြောင်းဘေကျင်းလေဆိပ်ကိုပြန်လည်ရောက်ရှိစေမှာဘတ်ချ်ကတဲ့နောက်တွေကိုပြောကြခဲ့ပါတယ်တောင်ကိုရီးယားအိုလံပစ်ပွဲမှာငင်းငင်းအသွင်ဆောင်တဲ့အထိမ်းအမှတ်အနေနဲ့မြောက်ကိုရီးယားရဲ့ပါဝင်မှုအတွက်ကျေးဇူးတင်ကြောင်းဘတ်ချ်ကကင်ဂျွန်အွန်းကိုပြောကြခဲ့တယ်လို့မြောက်ကိုရီးယားသတင်းဌာန KCNA ကလည်းပြောပါတယ်ခင်ဗျာ
အမျိုးသမီးငယ်တွေပညာသင်ကြားခွင့်ရရလှုပ်ရှားခဲ့တာကြောင့်အသက်16နှစ်အရွယ်မှာတာလီဘန်စစ်သွေးကြွတွေရဲ့ပြစ်ခတ်တာခံရပြီးတော့ခေါင်းမှာဒဏ်ရာရခဲ့တဲ့မာလာလာယူဆပ်ဆိုင်ဟာသူ့ရဲ့မွေးရမြေပါကစ္စတန်နိုင်ငံဆွတ်တောင်ကြားမှာရှိတဲ့မင်ဂိုရာမြို့ကိုဒီကနေ့စနေနေ့မှာပြန်လည်ရောက်ရှိလာခဲ့ပါတယ်။အမျိုးသမီးငယ်တွေပညာသင်ကြားခွင့်ရရသူ့ရဲ့ကြိုးပမ်းမှုတွေကြောင့်ပဲအသက်အငယ်ဆုံးနိုဘယ်ငြိမ်းချမ်းရေးဆုရှင်တစ်ယောက်ဖြစ်တဲ့ဂုဏ်ပြုခံထားရသူဖြစ်ပါတယ်။သူရရှိခဲ့တဲ့နိုဘယ်ချီးမြှင့်ငွေတွေကတချို့ကိုတော့ဆွတ်တောင်ကြားမှာမင်းကလေးစာတင်ကြောင်းတစ်ကြောင်းတိဆောက်ဖို့လှူဒန်းခဲ့ပြီးတော့အဲ့စာတင်ကြောင်းကိုတော့ဒီလအစောပိုင်းမှာပဲစပြီးတော့ဖွင့်လှစ်လိုက်တာဖြစ်ပါတယ်။မာလာလာဟာလက်တလော့ဗြိတိန်နိုင်ငံမှာအခြေချအနေထိုင်နေပြီးတော့အောက်စ်ဖို့ဒ်တက္ကသိုလ်မှာပညာသင်ယူနေတာဖြစ်ပါတယ်။ဆီးရီးယား၊ကင်ညာ၊နိုင်ဂျီးရီးယား၊ဂျော်ဒန်နဲ့ပါကစ္စတန်ပါဝင်ကမ္ဘာတဝန်းလက်နက်ကင်ပြည်ပခဒေသတွေမှာမင်းကလေးငယ်တွေပညာသင်ကြားခွင့်ရရေးကူညီပေးနေတဲ့မာလာလာဖန်ရမုံငွေအဖွဲ့ကိုပူးရဲတည်ထောင်ထားသူလည်းဖြစ်ပါတယ်။အသက်၁၂နှစ်အရွယ်ထိမင်းကလေးငယ်တွေဘေးကင်းလုံခြုံစွာနဲ့လွတ်လပ်ပြီးတော့ဒန်းတို့ညီမတွေပညာသင်ကြားခွင့်ရဖို့အတွက်မာလာလာဖန်ရမုံငွေအဖွဲ့ကအဓိကအကူအညီပေးတာပါအခုအချိန်မှာအသက်၂၀ရှိပြီဖြစ်တဲ့မာလာလာဟာတမယိုးကြအစင်လားလွှမ်းမိုးမှုကြီးတဲ့သူ့ရဲ့မွေးရည်မြေမှာမင်းကလေးငယ်တွေပညာသင်ကြားခွင့်ရဖို့အတွက်အသက်၁၇နှစ်အရွယ်လောက်ကစပြီးတော့ရဲရဲဝံ့ဝံ့ရှေ့ထွက်ပြီးတော့ပြောဆိုလာခဲ့သူဖြစ်ပါလိမ့်ရှင
်စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မရေးတနာကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာသမ္မတတေဦးဝင်းမြင့်ကနိုင်ငံတွင်းအာကရိလိုက်စားမှုကိုတေချာတိုက်ဖြတ်သွားမယ်လို့ကျန်းသစ္စာကြေညာတဲ့အခမ်းအနားမှာထည့်သွင်းပြောဆိုသွားပေမဲ့ဒါကိုလက်တွေအကောင့်ထည့်ဖော်နိုင်ပါမလားဆိုတာတော့စောင့်ကြည့်ရမယ်လို့မြန်မာနိုင်ငံစားသုံးသူများအသင်းတာဝန်ရှိသူကပြောသွားပါတယ်။အာကရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကလည်းနေပြည်တော်မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပပြီးတော့အာကရိလိုက်စားမှုတွေကိုထိထိရောက်ရောက်တိုက်ဖြတ်နိုင်ရေးဆောင်ရွက်နေပြီလို့ပြောဆိုခဲ့တာပါအသေးစိတ်ကိုဆက်ပြီးတင်ပြပေးခြင်းပါတယ
်မနေ့မတ်လ30ရက်နေ့တောက်ကြနေ့နေပြည်တော်ကပြည်တော်စုလွတ်တော်မှာကျင်းပတဲ့ဂရုတစ္ဆာပြုအခမ်းအနားမှာတော့သမရသည်ဦးဝင်းမြင့်ကနိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမှန်နိုင်ကိုခိုင်မာအောင်ကြိုးပမ်းမှုနဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးအချက်ကိုအဓိကထားထည့်သွင်းပြောဆိုသွားပါတယ
်အာဂရိလိုက်စားမှုကိုပုံမိုတိုက်ဖြတ်ရပါလိမ့်မယ်ကျွန်တော်တို့လူအဖွဲ့အစည်းအတွင်းလိုက်စားနေတဲ့အာဂရိလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်သွားပြီးကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမိုင်နံကိုခိုင်မာအောင်ကြိုးပမ်းဆောင်ရွက်သွားကြရမှာဖြစ်ပါတယ်
ဒီကနေ့နေပြည်တော်ကအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရုံးမှာလဲသတင်းစာရှင်းလင်းပွဲကျင်းပပြီးတော့ကော်မရှင်အနေနဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းနေတဲ့အကြောင်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်အထူးသဖြင့်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုတိုင်ကြားလာတဲ့ပြည်သူတွေစီကတိုင်စာတွေကိုမတ်လကနေစပြီးတော့တိုင်ကြားတဲ့သူတွေစီအကြောင်းပြန်ကြတာစုံစမ်းစစ်ဆေးတာတွေလုပ်ပြီးတော့အကျဉ်းပြတ်ချစားမှုနဲ့ပတ်သက်ပြီးတိုင်ကြားခံရတဲ့သက်ဆိုင်ရာဌာနတွေစီကိုလွှဲပြောင်းပြီးတော့အရေးယူဆောင်ရွက်နေတဲ့အကြောင်းကော်မရှင်ရဲ့ပြန်ကြားရေးလုပ်ငန်းကော်မတီအဖွဲ့ခေါင်းဆောင်ဦးဟန်ညွန့်ကအခုလိုရှင်းပြပါတယ
်ပြည်သူအများစုဟာအာဂရိလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ကော်မရှင်ကိုအားကိုးအားထားနဲ့တိုင်စာနဲ့ပြေပို့ရေးရှိပါတယ်ဒီလိုပြေပို့တဲ့တိုင်စာဟာကျွန်တော်တို့ရဲ့ရုံးကိုရောက်ခဲ့တာရောက်ရတာအားကိုးတကြီးနဲ့တိုင်တဲ့တိုင်စာတရားဝင်ကြောက်မလာဘူးဆိုရင်ဘာမှကျွန်တော်တို့မရပါဘူးအားလုံးတော့စုံပါရဲ့လက်မှတ်ရောရေးထိုးထားရလားတချို့ကအားလုံးစုံတယ်တိုင်တဲ့လူလက်မှတ်ထိုးမလာဘူးဆိုရင်ကျွန်တော်တို့တိုင်စာအင်္ဂါရက်မပြည့်စုံတော့ပါဘူးဒါကြောင့်အဲ့ဒါကြီးကျွန်တော်တို့စ ိုးရိမ်ပါတယ်
အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ထံကိုလူမှုအနေနဲ့အကျင့်ပြတ်ခြားစားမှုတွေကိုသိရှိရင်ကိုယ်တိုင်တွေ့ကြုံရတဲ့ဆိုရင်တိုင်စာတွေကိုတတ်သိအထောက်အထားတွေနဲ့စနစ်တကျတိုင်ကြားရမယ်လို့အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ပြန်ကြားရေးလုပ်ငန်းကော်မတီအဖွဲ့ဝင်ဦးခင်မောင်မြင့်ကလည်းအခုလိုပြောပါဗျ။တိုင
်ကြားတာမှာအာဂရီဘယ်လိုလိုက်စားကြလဲ။လုပ်ပိုင်ခွင့်ကိုအကြောင်းပြုပြီးတော့ငွေဘယ်လိုတောင်းကြလဲ။ဘယ်လိုပေးရကြလဲ။ဘယ်တော့ပေးရကြလဲ။တက်တဲ့ဘလူရှင်မှာပေးကြလဲ။ပေးတင်ကဘာလို့ပါတယ်ငွေရည်အတွက်ဘယ်တော့ပေးရတယ်ဘာကိစ္စကိုအကြောင်းပြုပြီးတောင်းဆိုတယ်ဆိုတော့အကြောင်းအချက်နဲ့ကလေးများကိုရနိုင်တယ်များမှတ်သားပြီးတော့ကျွန်တော်တိုင်းစာမှာဖော်ပြနေပါလေထို့သူပဲပုံများတဲ့ဗီဒီယိုမှတ်တမ်းများအသံခိုင်များကိုမိတ်တူတင်ပြနိုင်ပါလေ
သမရတိကလည်းလူဖွဲ့စည်းတဲ့မှာလှိုက်စားနေတဲ့အဂတိလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်မယ်လို့ပြောဆိုထားတယ်။အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကလည်းအရေးယူဆောင်ရွက်နိုင်အောင်ကြိုးပမ်းမယ်ဆိုပြီးဇက်တိုက်ဆိုသလိုပြောဆိုလာတာကြောင့်အဂတိလိုက်စားမှုတွေကိုပြင်းပြင်းထန်ထန်ကင်တွယ်ဖြေရှင်းနိုင်ခြင်းရှိပေမဲ့တကယ်လက်တွေ့ကတော့အပြောနဲ့အလုပ်ထပ်တူကြပါမလားဆိုပြီးအကဲခတ်တွေကတော့ပြောနေပါတယ်။မြန်မာနိုင်ငံစားသုံးသူများကာကွယ်ရေးအသေးအဥက္ကဋ္ဌဦးပါအုတ်ခိုင်ရဲ့အမြင်ကတော့
ဟုတ်ပါတယ်ကျွန်တော်တို့ကတောင်းကြည့်ရမယ်အနေထားပဲเนาะဘာဖြစ်လို့လဲဆိုတော့အခု NLD တို့ကစတက်လာတဲ့အချိန်မှာလည်းသူကဒီအားကြီးလိုက်ဆောင်ပြပြအောင်လုပ်နေဥရိသေးမောင်လုပ်နေဆိုပြီးတော့ချွေးကြော်ပြီးတော့တက်လာတာပဲဆိုတော့เนาะဒါနဲ့လက်တွေ့မှာဌာနဆိုင်ရာတွေကအရင်တိုင်းပဲဟုတ်လားအရီလိုက်စားမှု PDA ကြီးကလတ်တောင်းနေတဲ့ PDA ကြီးကြီးတွေကိုလွဲတံကားလုပ်နေရတဲ့ဌာနတွေကလည်းလုတ်တော့မယ်ဆိုတော့ဒါမှရော့သွားတာကိုမတွေ့ရဘူးဟုတ်လားနည်းဆိုတဲ့အချိန်ကျွန်တော်တက်ခါကအချိန်နဲ့ပြောတာနဲ့တော့မမီသေးဘူးပေါ့အခုကတော့သမဒလည်းအပြစ်ဖြစ်တယ်အဲ့ဒါအရီလိုက်စားမှုကိုတိုက်ချက်မယ်လို့သမဒတိရဲ့နေမောင်းကလည်းကျွန်တော်တို့ပြောတာသိရတယ်အဲ့ဒါအရီလိုက်စားမှုတိုက်ချက်ရေးကော်မရှင်ကလည်းဥက္ကဋ္ဌအပြစ်ဖြစ်နေတယ်အဲ့တော့လက်ရှိကြလောကအပြစ်ဆိုတော့တကယ်ထိရောက်လုံနိုင်မလုံနိုင်ဆိုတာကိုကောင်းကြည့်ရမယ်ဟာလာအာရီလိုက်စားမှုလုပ်တဲ့ဟာလာကအရာတန်းတွေကိုတော့ပြပြသားသားအရေးယူလို့လုပ်လိုက်မယ်လို့ကျွန်တော်တို့ကအခုတက်လာတဲ့သမဒစိတ်ကိုဒါပြည်သူ90%တော်ရဲ့ကိုယ်စားကျွန်တော်တို့ကတော့ဒါတိုက်တွန်းလို့ပါတယ်ဟုတ
်တန်ရှင်းတဲ့အစိုးရအကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဖြစ်ဖို့အာဂရီလိုက်စားမှုကျူးလွန်သူတွေကိုထိရောက်စွာအရေးယူမယ်ဆိုပြီးပြည်ထောင်စုစည်းရင်းစည်ယုံပြည်ထောင်စုရှင်နေချုပ်ယုံပြည်ထရေးဌာနပြင်ကြားရေးဝန်ကြီးဌာနနဲ့တရားလွတ်တော်ရှင်တွေပါဝင်တဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုတော့ပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလတုန်းကသမရဦးထင်ကျော်ရဲ့အမိန့်နဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်ဒီရွေးမြန်မာပိုင်းရဲ့စနေနေ့ညသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်မှာကားစည်းကွက်အခြေအနေကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ထိုင်းနိုင်ငံဘက်မှာမြန်မာနိုင်ငံသားတွေနဲ့ဒီနိုင်ငံသားတွေကိုဖမ်းဆီးနေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံတဝန်းကစာတင်ကြောင်းတွေဘာသာရပ်တင်တဲ့စာတင်ကြောင်းတွေနဲ့နိုင်ငံတကာအစ်စ်မီဖွင့်ထားတဲ့ကျောင်းပေါင်း128ကျောင်းမှာတရားမဝင်အလုပ်လုပ်ကိုင်နေတဲ့သူတွေကိုထိုင်းအာဏာပိုင်တွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပါတယ်။ဒီထဲမှာတော့တရားမဝင်နေထိုင်အလုပ်လုပ်ကိုင်နေတဲ့နိုင်ငံသား122ယောက်ကိုဖမ်းဆီးမိခဲ့ပါတယ်။ဒီထဲမှာမြန်မာနိုင်ငံသားက30ကျော်ပါဝင်နေတယ်လို့ထိုင်းဒုရဲချုပ်ကတောက်ကြနေကဗန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းမှာဗီဇာသက်တမ်းကျော်လွန်နေထိုင်နေသူတွေအလုပ်လုပ်ခွင့်မရှိဘဲအလုပ်လုပ်ကိုင်နေကြတဲ့နိုင်ငံသားတွေအလုပ်လုပ်ကိုင်နေတဲ့ထိုင်းစာတင်ကျောင်းပေါင်း128ကျောင်းကိုဝင်ရောက်ဖမ်းဆီးခဲ့ရမှာလူ80ကျော်ကိုဖမ်းဆီးမိခဲ့တာပါဒီထဲမှာမြန်မာနိုင်ငံသား33ယောက်ပါဝင်နေတဲ့အကြောင်းထိုင်းဒုတိယရဲချုပ်မေဂျာဂျန်နရယ်ဆူရာချက်ကသတင်းစာရှင်းလင်းခဲ့ပါတယ
်
သူပြောသွားတဲ့အထဲမှာတော့နိုင်ငံသား18ဦးဟာဗီဇာသက်တမ်းကုန်ဆုံးနေသူတွေဖြစ်တယ်။နောက်ဆုံးဖမ်းမိသူတွေက54ယောက်ကိုတော့တရားမဝင်နေထိုင်မှုနဲ့တရားဆွဲဆိုသွားမှာဖြစ်ပြီးဒီထဲမှာမြန်မာနိုင်ငံသား33ယောက်ပါဝင်နေတယ်လို့လည်းဒူရဲချုပ်ကပြောဆိုခဲ့ပါဗျ။ဒီထဲကမြန်မာနိုင်ငံသား2ဦးဟာလည်းမှုကင်းဆိုင်ရာကျူးလွန်ထားသူများဖြစ်တယ်ဆိုပြီးပြောဆိုသွားပါဗျ။နိုင်ငံတကာအစ်စ်မီဖွင့်ထားတဲ့စာတင်ကျောင်းပေါင်း73ကျောင်းအာသာစကားစာတင်ကြောင်းပေါင်း18ကျောင်း၊တာမန်စာတင်ကြောင်းပေါင်း62ကျောင်းကိုအဓိကထားစစ်ဆေးခဲ့ပြီးတရားမဝင်နေထိုင်နေတဲ့သူပေါင်း121ယောက်ကိုစတင်ဖမ်းဆီးခဲ့တာပါ။နောက်ပိုင်းမှာတော့စစ်ဆေးမှုတွေလုပ်ပြီးလူ80ကျော်ကိုဖမ်းဆီးရေးယူခဲ့ပါတယ်။ဒါဟာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေသူတွေ Visa တက်တန်းကျော်လွန်ပြီးနေထိုင်နေတဲ့နိုင်ငံသားတွေကိုစစ်စင်ရေးတစ်ခုလုပ်ပြီးဖမ်းဆီးစစ်ဆေးကြတာဖြစ်ပါတယ်။တချို့ကျောင်းတွေမှာတော့နိုင်ငံသားတွေဟာစေတနာဝန်ထမ်းတွေအဖြစ်လာရောက်အလုပ်လုပ်ကြနေကြပေမဲ့လဝကဥပဒေနဲ့ညှိစွန်းနေတာတွေလည်းရှိနေတာပါ။အလားတူပဲမတ်လ31ရက်နေ့မနက်ပိုင်းအချိန်မှာပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာ20လောက်ကိုထိုင်းတောင်ပိုင်းကန်ချနာဗူရီမြို့နယ်ထဲမှာထိုင်းစစ်တပ်ကရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့လည်းထိုင်းတောင်ပိုင်းမှာရှိတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကလည်းဆိုပါတယ
်ဒီဘက်ကတော့ဒါကျွန်တော်တို့ဒါကတော့ကန်ချနာဗူရီမှာတို့ကသတင်းကြိုရထားလို့ဝင်ပြီးတော့စစ်တပ်ကအဲ့ဒါဝင်ပြီးတော့အဲ့ဒီဟိုထဲမှာတောင်းနှင်းရှာရတော့မိတာပေါ့ရောက်20ဒါယောက်ျားလေးတွေကြီးပဲ
ဒါကတော့အထောက်ထားမဲ့မြန်မာတွေဖမ်းဆီးခံခဲ့ရတာပါ ਨੇ တချို့မှာတော့အလဲဗီဇာတွေနဲ့လာကြပြီးဗီဇာတက်တန်းကျော်လွန်နေသူတွေကိုလည်းဖမ်းဆီးနေတာတွေလည်းရှိနေပါတယ်အခုခါမှာတော့နိုင်ငံကူးလက်မှတ်တွေနဲ့လာကြပြီမဲ့အလုပ်လုပ်ခွင့်မရှိဘဲအလုပ်လုပ်နေကြသူတွေဗီဇာတက်တန်းကျော်လွန်ပြီးနေထိုင်နေကြသူတွေကိုတော့ထိုင်းအစိုးရကဖမ်းဆီးရေးယူနေတာဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံတဝက်မှာတော့ဒီတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကိုဖမ်းဆီးနေတဲ့သတင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်စနေညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုတော့ဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဒီနှစ်ကနေစပြီးတော့နိုင်ငံသားကနေကားတင်သွင်းနေဆိုရင်ဘယ်မောင်းကိုပဲတင်သွင်းရမယ်လို့ကြေညာထားပေမဲ့ရှိနှစ်နဲ့ညာမောင်းကားတွေရဲ့ဈေးကွက်ကတော့နောက်နှစ်အစပိုင်းလောက်အထိကောင်းနေလိမ့်ဦးမယ်လို့ကားရောင်းဝယ်သမားတွေကခန့်မှန်းထားပါတယ်ဒီသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားတာနားဆင်ပါရှင်
မြန်မာနိုင်ငံမှာကားထည့်သွင်းမှုနဲ့ပတ်သက်တဲ့မူဝါဒတွေကို2012ခုနှစ်ကစလို့တစ်နှစ်ပြီးတစ်နှစ်ထုတ်ပြန်ခဲ့ပြီးကားတင်သွင်းခွင့်ပြုခဲ့တာဟာအခုချိန်ထိဆိုရင်တော့ကားစီးပောင်း8သိန်းကျော်အထိရှိနေပါပြီအခု2018အတွက်တော့အရင်တုန်းကညာမောင်းတွေကိုတင်သွင်းခွင့်ပြုခဲ့တာကနေအခု2018မှာတော့ဘယ်မောင်းကားတွေကိုပဲတင်သွင်းရမယ်ဆိုပြီးအစိုးရကသတ်မှတ်ထုတ်ပြန်ခဲ့ပါတယ်အဲဒီမူဝါဒအတိတ်ကြောင့်တအူးချင်းကားတင်သွင်းသူတွေအနေနဲ့2018ကစပြီးဂျပန်နိုင်ငံကနေညာမောင်းတပတ်ရက်ကားတွေတင်သွင်းနေမှုကတော့ရှိတော့ပါမဟုတ်ပဲဒူဘိုင်းတရုတ်ထိုင်းနဲ့ကိုရီးယားနိုင်ငံတို့တပတ်ရက်မော်ဒယ်မြင့်ဘယ်မောင်းကားတွေကိုပဲပုံမို့တင်သွင်းလာနိုင်တယ်လို့ကားရောင်းဝယ်ပြုလုပ်နေတဲ့သူတွေကပြောဆိုနေကြပါတယ်ဒီဘက်ကနေကားတင်သွင်းရောင်းချနေတဲ့ဒေါက်တာဆိုထွန်းကတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ကားစီးကွက်အကြောင်းကိုတော့အခုလိုပြောပြပါဗျာကျွန်တော
်တို့ဘယ်မောင်းပဲတင်သွင်းပြုခဲ့တယ်ပေါ့နော်ဟိုဟောင်းဆိုရင်တော့ဒါ9နှစ်အတွင်းကားတွေကျွန်တော်တို့ဒီတူချင်းသွင်းတဲ့ဟာဆိုတော့၃နှစ်လွန်ကားတယ်လို့ပဲသွင်းရမယ်။ဘယ်မောင်းသွင်းတဲ့ဟာတော့အဓိကတောင်းလဲချက်တစ်ခုအနေနဲ့ရှိခဲ့တာပေါ့နော်။နောက်တစ်ချက်ကတော့ကျွန်တော်တို့အနေနဲ့ဒါဒီအခွန်ကားဥပဒေမှာပြည်တော်စုခွန်ကားနဲ့ဥပဒေ2018မှာဒါဝင်ဝင်ရတဲ့မဖို့ပြတဲ့ဟာတွေကိုအခွန်သက်သာပြန်ပေးမယ်ဆိုပြီးပထမပြောတာပေါ့နော်။နောက်အခုကျတော့15နှစ်ရနေထပ်ပြီးပြောတာမပေးတော့ဘူးဖြစ်တာပေါ့နော်။ဒါတည်းကပထမလူကြီးအနေနဲ့အခွန်သက်သာပြန်ပေးမယ်ဆိုတော့ဒါကားတွေမဝယ်ပဲနဲ့ကျွန်တော်စောင့်ကြည့်နေရမှာပေါ့နော်။အခုကတော့ဒီရောင်းဝယ်အားကြောင့်ကျွန်တော်အေးသွားတဲ့နေတာရှိတာပေါ့နော်အဲဒီဘိုင်းနဲ့ရှိရဲနောက်ရောင်းဝယ်နိုင်စင်နဲ့ပတ်သက်နေကျွန်တော်တို့ကအခုတည်းကကျွန်တော်နည်းနည်းလောက်ရှိနေတယ်ရောင်းဝယ်နိုင်စင်ပြန်ခွင့်ပြုမှုမပေးသေးဘူးတော့မကြမီပေးမယ်တော့ပြောလဲသူတော်လည်းဘယ်နေလဲဆိုတော့တိကျမသိသေးဘူးဒါတော့ကျွန်တော်ကားစီးကွက်မှာပြောင်းလဲနေဒီအကြောင်းအရာတွေဖြစ်တာပေါ့နော်ရောင်းဝယ်နဲ့ပြောရင်တော့ကားစီးကွက်အနေနဲ့ဒီနှစ်နှစ်အတွင်းမှာတော့ရောင်းဝယ်တော့တိတ်အကောင်းလာရတော့မဟုတ်ပါဘူ
းဒါပြင်အခုအစိုးရလက်ထက်မှာနှစ်စဉ်ကားတင်သွင်းမှုမော်ဒယ်ကန့်သက်ချက်တွေမြင့်မားလာတာအထူးကုန်စည်ကုန်ကတ်တက်ချက်နဲ့ဝင်ဝေကုန်ထပ်တိုးကောက်ခံမှု free permit တွေကိုစလစ်ကတ်တင်သွင်းရမယ့်မူဝါဒအပြောင်းအလဲတွေကြောင့်ကားစီးနှုန်းမြင့်တက်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။2018ခုနှစ်မော်တော်ယာဉ်တင်သွင်းမှုဥပဒေအရမော်ဒယ်အစ်စ်ဘယ်မောင်းယာဉ်တွေကိုဝယ်မယ်ဆိုရင်တော့ကားအစ်စ်တွေလည်းဖြစ်တယ်လို့ကားစီးလိုက်အခွန်နှုန်းမြင့်လာတဲ့အတွက်ကားဝယ်စည်းသူတွေအနေနဲ့အနည်းဆုံး350လောက်ရှိမှသာဝယ်ယူတင်သွင်းနိုင်တော့မှာဖြစ်ပါတယ်။ရန်ကုန်တိုင်းမော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူရောင်းချသူများအသင်းဥက္ကဋ္ဌဦးမင်းမင်းမောင်ကတော့အရင်အစိုးရလက်ထက်ကားစီးကွက်အကြောင်းနဲ့အခုဆိုရလက်ထက်ကားစီးကွက်ကဘလို့ကွာချသွားနိုင်တယ်လဲဆိုတာကိုတော့အခုလိုပြောပါတယ
်အရင်အစိုးရနဲ့အခုအစိုးရကြားမှာဘာကွာလဲဆိုတော့ဟိုမော်ဒယ်ကြီးကမြင့်လာတယ်ဈေးနှုန်းတက်လာတယ်အဲအကုန်သူတို့ဒီအစိုးရရှောက်ချင်တဲ့အဲလမ်းဒီလေ brand new ဘက်ကိုအားသာတယ်သူဒီနိုင်ငံမှာရှိတဲ့အဲလူတန်းသားတွေအသိစီးစေချင်တယ်ဒါကတော့တာဝန်ရှိသူတွေအမြင်ပေါ့ညီမလေးဒီ brand new ဒီပြည်နိုင်ငံထုတ်တယ်ကောင်းမကောင်းသူတို့မသိဘူးသူတို့တည်တာဒီဒီ brand new ကိုသူတို့အလုံးစီမယ်ဓမ္မရောင်းအပ်တက်လာတဲ့ခါကျရင်စိတ်ဝင်လေလာဖြစ်မယ်လူလန်းကအလုပ်အခိုင်ဖွင့်လန်းနေအများကြီးပေါ်လာမယ်တိုင်းပြည်ရဲ့ဆက်မှုဖွံ့ဖြိုးတိုးတက်မှုရှိမယ်ပေါ့ဒါလေးကတစိမ့်တလီတာအနေနဲ့အကုန်လုံးမှန်မှန်ကန်ကန်ဆုံးဖြတ်ဖို့ဆိုပြီးရွေးချယ်ထားတဲ့လမ်းပေါ့ဒီအပေါ်မှာတဖြည်းဖြည်းနဲ့ရှောက်သွားတာပေါ့ရှောက်တဲ့အပေါ်မှာ သူနိုင်ငံတော်နေပြီးတော့ဟိုလေ့လာတင်တာတော့တကယ် SKD လုပ်တဲ့ဟိုကားကုန်ကြီးတွေရှိတယ် SKD ကိုအပြည့်အဝမလုပ်တဲ့ကားကုန်ကြီးရှိတယ်ဒါလေးတွေကိုလေ့လာတင်တယ်တကယ် SKD ထုတ်လုပ်တဲ့ကားအမျိုးအစားတွေကိုလည်း quality အမြင်မှာကြန့်ခိုင်မှုဟိုတကယ်ယူရိုအဆင့်ဘလောက်သတ်မှတ်ပြီးလို့ရမယ်ဒါလေးတွေကိုလေ့လာပြီးတော့သုံးဆတဲ့မြန်မာပြည်သူတွေအဆင့်မြင့်မြင့်နဲ့ကောင်းကောင်းမွန်မွန်ဟိုအစ်တတခုကိုရရှိအောင်တော့ဟိုကြက်ကြက်မက်မက်လုပ်တင်တယ်လို့တော့ထင်တယ
်အဲ့လိုကားစိတ်ကပြောင်းလဲသွားနိုင်တဲ့အတွက်အစိုးရဘက်ကဘာတွေဘယ်လိုလှုပ်ဆောင်တင်တယ်ဆိုတာကိုလည်းဦးမင်းမင်းမောင်ကအခုလိုအကြံပြုပြောပါသေးတယ
်မော်တော်ယာဉ်တင်သွင်းမှုနဲ့ပတ်သက်ပြီးတော့တဖြည်းဖြည်းညော်နေသွားတာကိုတော့တွေ့ရမယ်မော်တော်ယာဉ်တင်သွင်းခြင်းနဲ့ပတ်သက်ပြီးတော့အလုပ်ပိုင်ခွင်လမ်းတွေကိုဟိုကားတင်နေတဲ့လူနှန်းစားတရက်ညော်နေသွားမယ်ညော်နေသွားတဲ့အတွက်ကြောင့်မလို့ဟိုနိုင်ငံတော်ပိုင်းတွေကဟိုရရှိမှုကြောင့်လည်းတော့ကိုတွေ့ရမယ်တကယ်လို့ကားနဲ့ပတ်သက်ပြီးတော့ဟိုလုံနေတဲ့ဝယ်ရောင်းလုံနေတဲ့လူရောနောက်တင်သွင်းတဲ့လူတွေလည်းနေသွားမယ်နောက်ကားနဲ့ဆက်ဆက်ပြီးတော့လုံကင်နေတဲ့တခြားအလုပ်တွေလည်းနေသွားမယ်အတွက်ကြောင့်မလို့အလုပ်ကင်ခွင်လိုက်အနေငယ်တော့ရော့သွားမယ်ဒါကိုဖာသေးပြီးဖို့ brand new ဆက်ယုံနေရနေပြီးတော့များများဖွင့်နိုင်အောင်အမှန်တကယ်လည်းဖွင့်နိုင်အောင်လို့ကြိုးစားတင်တယ်အခုဘာကြောင့်အကြံပေးလဲဆိုတော့ဒီ SKD တွေကိုအခုလုပ်တဲ့နေရာမှာ SKD 1 2တွေလည်းရှိတယ်။အဲဆော့ဆော့လုပ်တဲ့လူကမူဘနဲ့ချက်။နောက်လုပ်တဲ့လူက SKD 2နဲ့မူဘနဲ့ချက်ဆိုတတ်မှတ်ပြီးတော့လုပ်နေရရှိတယ်။ဒါတွေကိုလည်းတစ်ခုတည်းပေါင်းစည်းပေးရမယ်။ SKD လုပ်ပြီးတဲ့အခါမှာ SKD စက်ရုံတွေကိုလည်းကြက်ကြက်မက်မက်နဲ့ထိန်းချုပ်ပေးဖို့လိုသလို SKD ဘယ်နှစ်နှစ်လုပ်ပြီးသွားရင်ဥပမာ9နှစ်ပေါ့9နှစ်ပြီးသွားရင် SKD အဆင့်ကိုပြောင်းဖို့ဘယ်လိုဆက်နှုံးဆက်ညှိုးနေနဲ့ဘယ်လို step by step သွားမလဲဆိုတာကိုကုမ္ပဏီကြီးတွေကိုလည်းထိန်းချုပ်ဖို့လိုအပ်တယ်။အဲ့လိုပြောင်းလဲသွားတဲ့အချိန်မှာမှတဖြည်းဖြည်းနိုင်ငံတော်ကနေပြီးတော့အလုပ်ကန်ခွင့်လန်းနေရလာပဲဟိုဈေးနှုန်းတွေလည်းပေါ်ပေါ်လေးပူစီးနိုင်တယ်လို့သိရတယ
်။ကားစီးကွက်ကတော့2018ခုနှစ်ထဲမှာကြီးကြီးမားမားပြောင်းလဲမှုမရှိနိုင်တယ်လို့ညာမောင်းကားစီးကွက်ဟာလည်း2019နှစ်စံပိုင်းလောက်အထိအယောင်ဝယ်ဖြစ်နေနိုင်တယ်လို့ကားအယောင်ဝယ်ရေးသမားတွေကခန့်မှန်းထားပါတယ်။ဒေါက်တာဆိုးထွန်းကတော့ကားအယောင်ဝယ်ကဏ္ဍနဲ့ကားစီးကွက်ဖွံ့ဖြိုးတိုးတက်လာဖို့အတွက်ဆိုရင်ဝါရာပိုင်းတည်နေမှုလို့ပြီးတန်ကြီးစီးပွားရေးတိုးတက်အောင်လုပ်ဖို့လိုတယ်လို့အခုလိုပြောပါတယ်
။အဲဒါစီးပွားတက်လာအောင်တော့ဒါခုနကျွန်တော်တို့အနေနဲ့ထုတ်လုပ်မှုပြီးတွင်းမှာထုတ်လုပ်နိုင်အောင်အစိုးရအနေနဲ့အားပေးဖို့လိုပါတယ်။တကယ်ဒီကားလောကဖွံ့ဖြိုးအောင်ပေါ့နော်။နောက်တစ်ချက်ကတော့ခုနကမူဝါဒအပိုင်းလည်းတည်ငြိမ်ဖို့လိုတယ်။ဟောလက်ရှိကောက်ခံနေတဲ့ကားနဲ့ပတ်သက်တဲ့အခွန်အခောက်တွေလည်းဒါဆော့ချပေးဖို့လိုတယ်ဖြစ်နေပါတယ်။လက်ရှိနေသားမှာတော့ပြောရင်တော့ကားကတော့လေလူတွေရဲ့ဒီစီးပွားရေးတက်ပြီးမှလူတွေရဲ့သုံးဆနိုင်မှုဝင်ငွေကောင်းမှကားဝယ်နိုင်မှာဟုတ်သားဘူးတော့နေနေဆိုရင်ကားဝယ်ဖို့ဆိုတာသိစဉ်းစားမှာမဟုတ်ဘူးเนาะအဲ့တော့ကျွန်တော်တို့မြင်တာတော့တိုင်းမြေစီဝါတက်လာအောင်လုပ်ရင်တော့လေဂျန်တဲ့ကဏ္ဍရဲ့တက်လာတဲ့ဒီကျွန်တော်တို့ကားရဲ့ကားရောင်းဝယ်ကဏ္ဍလည်းတက်လာမယ်ကားစည်းကွက်လည်းဖွံ့ဖြိုးလာမယ်မြင်ပါတယ်အလိုမျိုးပဲနဲ့ဒီတိုင်းမြေစီဝါကြီးကြနေတက်နေရဆိုရင်တော့ကားစည်းကွက်တစ်ခုလည်းဖွံ့ဖြိုးလာဖို့တော့မလိုဘူးအဓိကတော့ဒီတိုင်းမြေစီဝါကြီးကောင်းလာအောင်လူတွေရဲ့ဒုက္ခရှင်ဝင်တက်လာအောင်ဆိုတာအနေနဲ့ဆောင်ရွက်ပေးဖို့ထပ်ကြိုးနေပါတယ
်မြန်မာနိုင်ငံရဲ့ကားစည်းကွက်ဟာဆိုရင်တော့လာမယ့်နှစ်တွေမှာဒီဘက်ကနေတပည့်ကြီးကားတွေတင်သွင်းမှုကမရှိတဲ့လောက်နဲ့ပါသွားနိုင်ပြီးနောက်ပိုင်းမှာကားစီးခွက်ထဲမမအဟောင်းနဲ့ကားတွေရောင်းဝယ်တဲ့သူနဲ့ကားတက်ရောင်းတဲ့သူတွေလောက်ပဲရှိနိုင်တော့မယ်လို့ကားလောကသားတွေကခံမှန်းထားကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါညမကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်စနေနေ့ညတိုင်းတင်ဆက်ပေးနေကြပတ်စင်ခန္ဓာဖြစ်တဲ့မြန်မာတခွေအစီအစဉ်ကိုမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့ဆက်လက်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 1925.32 နဲ့လိုင်းလက်မီတာ 190 တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်ရရှင်များရှင်2018ခုနှစ်မတ်လ31ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ19 kHz 15453ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 933ကနေလှိုင်းလံမီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်ရရှင်နေစောင့်မျှော်နေကြတဲ့စနေညတရက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူမက်ခင်ဖြူထွေးနဲ့အတူထောက်လောက်သူကိုညံဝင်းအောင်လို့စီစဉ်တင်ဆက်ပေးမယ်စနေညဒဲရီလေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်စနေညဒဲရီလေးလိုက်အစီအစဉ်ကကြိုဆိုပါရစေဒီကနေ့မှာတော့ကျွန်တော်တို့ဒီသမရအစ်အပေါ်မှာလူလူရဲ့မျှော်လင့်ချက်တွေကိုအဓိကထားဆွေးနွေးသွားဖို့အတွက်စီစဉ်ထားပါတယ်ဒီပေဒီနေ့ပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူနှစ်ဦးရှိပါတယ်အဲ့ဒါကတော့ဒီဒေါက်တာတင့်ဆွေတာ1990ရွေးကောက်ပွဲတုန်းကဒီအနိုင်ရခဲ့တဲ့လွတ်တော်အမတ်တဦးဖြစ်ပါတယ်အခုချိန်မှာတော့ဒီမြန်မာနိုင်ငံရဲ့အရေးကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ဒီနိုင်ငံရေးလေ့လာသုံးသပ်သူတဦးလည်းဖြစ်ပါတယ်နောက်တစ်ယောက်ကတော့ဒီမြန်မာနိုင်ငံထဲမှာအခြေစိုက်တဲ့ဒီလူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်ကျမတို့ဒီနေ့ပါဝင်ဆွေးနွေးဖို့အတွက်ဒီတယ်လီဖုန်းနဲ့ဆက်သွယ်ထားတဲ့သူတွေအီးမေးလ်နဲ့ဆက်သွယ်ထားတဲ့သူတွေဒီ Facebook ပေါ်မှာမှတ်ချက်ပေးထားတဲ့သူတွေလည်းအများအပြားရှိပါတယ်ဆိုတော့လိုရင်းတို့ချင်းရောပဲကျမတို့ဟိုဆွေးနွေးသွားကြရအောင်ပါအဓိကကတော့ဒီအနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာအခုအရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌခေါင်းဦးဝင်းမြင့်ကိုပြည်တော်စုလွတ်တော်စည်းဝေးကနေပြီးတော့မှနိုင်ငံတော်သမရအဖြစ်နဲ့ရွေးကောက်တင်မြှောက်လိုက်ပြီးတော့ဒီမနေ့ကတောက်ကြနေမှာဆိုလို့ရှိရင်ဒါတရားဝင်ကျန်းသစ္စာချိန်ဆိုပြီးလို့ဒါသမရတဲ့ဦးဝင်းမြင့်ဖြစ်သွားပါပြီဆိုတော့သူသမရအဖြစ်ရွေးကောက်ခံရပြီးတဲ့ပြပြချင်းနေမှာကိုပဲဝင်းမြင့်ကနေပြီးတော့ဒါသူ့ရဲ့ကိုစွမ်းရှိသွေးပြည်သူ့ရဲ့တာဝန်တွေကိုခြေပြွန်စွာထမ်းဆောင်သွားပါမယ်ဆိုပြီးတော့သူပြောဆိုထားပါတယ်။နောက်ဒီသူ့ရဲ့မိန်ကွန်းထဲမှာဆိုလို့ရှိရင်လည်းပထမဆုံးချိန်သမရသိရဲ့မိန်ကွန်းမှာဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံမှာအပြောင်းလဲတွေကိုမျက်ဝါးထင်ထင်မြင်လာရအောင်ဆိုပြီးတော့လှုပ်သွားမယ်ဆိုပြီးတော့လည်းဂတိပြုပြောသွားတာတွေရှိပါတယ်။ဆိုတော့ဒီပေါ်မှာကျမတို့ရဲ့သောတာရှင်တွေရဲ့အမြင်တွေကိုဒီကနေ့အဓိကထားပြီးတော့ဆွေးနွေးသွားမှာပါ။ဆိုတော့အရင်ဦးဆုံးဒီပင်တိုင်းဆွေးနွေးမဲ့သူဒီကိုကျမအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်အဲဒေါက်တာတင့်ဆွေအနေနဲ့အရင်ဆုံးဆွေးနွေးပေးပါဒီသမရအစ်ဦးဝင်းမြင့်အနေနဲ့သူဒီသူ့ရဲ့မိန်ကွန်းထဲမှာပြောသွားခဲ့တဲ့လိုမျိုးနောက်သူအနေနဲ့ဒီတိုင်းပြည်ရဲ့တာဝန်တွေကိုခြေပြွန်စွာထမ်းဆောင်သွားပါမယ်ဆိုတဲ့ဒီဂရုပြုပြောဆိုသွားတာတွေအပေါ်မှာပေါ့နော်သူကတော့ဒီလိုတွေပြောသွားတယ်ဒါပေမဲ့အခုဦးဝင်းမြင့်အနေနဲ့တိုင်းပြည်အပေါ်မှာဒီဘလောက်ထိဥဆောင်မှုတွေပေးနိုင်လိမ့်မယ်လို့မျှော်လင့်လို့ရမလဲဆိုတာကိုဆရာအရင်ဆုံးနည်းနည်းလောက်ဆွေးနွေးပေးပါလားရှင
်ဟုတ်ကဲ့ခင်ဗျာပထမဆုံးတော့ကျွန်တော်တို့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအတွက်အားရှိစရာတနည်းအားဖြင့်အပြုသဘောအကောင်းဆုံးမြင်စရာဟာလာအပြောင်းလဲကိုသတင်းစကားကိုဟိုနားထောင်ဟိုနားထောင်သိကြတယ်မြို့လင်းသိကြတယ်တနည်းအားဖြင့်ဟိုအကောင်းဘောကိုမြင်ထားသိကြပါတယ်အဲအချိန်ထဲမှာဦးဝင်းမြင့်သမ္မတအယူဦးဝင်းမြင့်ကသူ့ရဲ့မိန်ကောမှာအားလည်းပါတယ်နောက်တစ်ခါသတင်းစကား message ဆက်ပါတဲ့မိန်ကွန်းဖြစ်တဲ့အတွက်ဒီခါကလည်းဟိုအနာဂတ်တွေအားသစ်လောင်းတဲ့တတိယမြေအဲစာမျက်နှာတလူဟိုပြောင်းမဲ့အလားလားရှိတဲ့သတင်းစကားတစ်ခုဖြစ်တဲ့အဲသို့တော်လည်းပဲကျွန်တော်တို့ဟိုသတိပြုစရာတွေကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းနဲ့အချိန်နဲ့အချိန်ခါအရကတော့ကျွန်တော်တို့အများကြီးသိလို့လင်းလို့တော့ဟုတ်ရနိုင်မယ့်အနေအထားမရှိဘူးလို့ကျွန်တော်မြင်ပါတယ်သမတတဦးရဲ့လုတ်ပိုင်ခွင့်ဘလောက်ပဲလုံဆောင်စူးစားပစီအဟန္တာဒါသီတွေကရှိနေမှာဖြစ်တဲ့အတွက်အဲဒါတွေအတွက်ပြည်သူလူထုအနေနဲ့ကတော့လိုရတဲ့ပုံပြီးမမြှော်လင့်တင်ကြဘူးလို့ကျွန်တော်ပနာမဆွေးနွေးပါရစေခင
်ဟုတ်ကဲ့ဒါဦးဝင်းမြင့်ရဆိုလို့ရှိရင်ဒါ NLD ပါတီမှာအချိန်ပေါ့နော်အစိုးရတွေကရှိလာခဲ့တဲ့ဒီပါတီခေါင်းဆောင်တယောက်လည်းဖြစ်တယ်ဒေါအောင်ဆန်းစုကြည်ရဲ့လက်ယုံတယောက်လည်းဖြစ်တယ်နောက်တရားလွတ်တော်ရှေ့နေတာဝန်တွေယူခဲ့တယ်လုတ်ခဲ့တယ်လွတ်တော်အမတ်ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်တွေယူခဲ့တယ်နောက်လွတ်တော်အတွင်းမှာသူလွတ်တော်ဥက္ကဋ္ဌတာဝန်ယူနေတဲ့အချိန်မှာလဲဒါသူကပြက်ပြက်သားသားပြောဆိုလှုပ်ဆောင်တယ်လွတ်တော်ကိုအကောင်းဆုံးထိန်းချောင်းနိုင်ခဲ့တယ်ဆိုပြီးတော့တောင်မှဒီသူအတိမတ်ပြုပြောတာတွေရှိပါတယ်ဆိုတော့အခုလို့ဒီလိုမျိုးအရင်တမရဦးထင်ကျော်နဲ့နှိုင်းရှင်ပဲဆိုလို့ရှိရင်သူ့အပေါ်မှာမျှော်လင့်ချက်ပို့ထားတာတွေကိုလည်းကျမတို့အများကြီးတွေ့ရတယ်ဆိုတော့အခုတမရဖြစ်လာချိန်မှာတိုင်းပြည်အတွက်သူက ဒီအရင်သမရတွေနဲ့မတူပေါ့နော်ထူးထူးခြားခြားဘာတွေဥษาမှုပေးနိုင်လိမ့်မယ်လို့မျှော်လင့်ပါလေဥောမိုးဆိုလဲဆွေးနွေးပေးပါရှင
်ဟောကျွန်တော်အထင်ကတော့သူတယောက်တည်းအပေါ်မှာမျှော်လင့်တာထက်အထူးသဖြင့်တော့ဒီဒီမျိုးသားတဘောကြီးအဖွဲ့ချုပ်ရဲ့ဒီဘူဝါဒတဘောသားအပေါ်မှာပို့ပြီးတော့ပို့ပြီးတော့အဓိကကြားတယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ဘာကြောင့်လဲဆိုတဲ့အခါကျတော့ပထမကျွန်တော်တင်တယ်သမရာကြီးဦးထင်ကျော်ပေါ့နော်လက်ထက်ကဆိုလို့ရှိရင်အသမရာကြီးဦးထင်ကျော်ကိုဒါကဟိုအများကဒါရုပ်သေးသမရာကြီးအဖြစ်တော်မှာအပြောဆိုဆွေးနွေးဝေဖန်တာတွေကျွန်တော်တို့ကြားဝါနေပွဲကျွန်တော်ကြားပါတယ်ဒါပေမဲ့အဲ့လိုအခြေအနေနဲ့မတူတဲ့နော်ဟိုဟာပေါ့နော်သူရဲ့ performance ဆိုသူလုံးတိုင်းကိုင်းနိုင်အဲ့ဒီအခြေအနေကနေခွဲထွက်နိုင်ဖို့တော့တိတိကျကျလိုတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်တယ်ဒါတစ်ခုပေါ့နောက်ဒုတိယတစ်ခုကပထမလှုပ်တော်တက်တန်းနှစ်ခုအတွင်းမှာပေါ့နော်ပထမလှုပ်တော် sorry တက်တန်းနှစ်နှစ်အတွင်းမှာလှုပ်တော်ကိုအကောင်းဆုံးထိန်းချောင်းနိုင်ခဲ့တယ်လို့ဆိုပေမဲ့လို့ကျွန်တော်တို့အမြင်မှာတော့လှုပ်တော်ကလက်တွေ့မှာဒီအစိုးရအဖွဲ့ရဲ့အဖွဲ့ရဲ့ဒီဟိုဟာပေါ့ဟိုလွှမ်းမိုးမှုကိုခံထားတဲ့တဘောအများကြီးရှိပါတယ်ဆိုတော့အဲ့ဒီအခြေအနေတွေအောက်မှာကျင်းနေတာကတော့ဒီအထူးသဖြင့်အုပ်ချုပ်ရေးနောက်တစ်ခုကဒီတရားစီရင်ရေးနောက်တစ်ခုကဥပဒေပြူရေးဒီမှန်နိုင်တွေကိုခွဲခွဲခြားခြားအတိတ်ခြားခြားကျင့်သုံးပြီးတော့ကျွန်တော်ဒီမိုကရေစီအခြေအနေကိုပြန်ပြီးတော့သူညှစ်တင်နိုင်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့ဒီကျွန်တော်အနေနဲ့တော့အဲ့လိုထင်ပါတယ်နောက်တစ်ခုပေါ့နော်နောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့ဆိုရွေးကောက်ပွဲကမ်ပိန်းကာလကတည်းကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဂရီကိုတည်ရှိရအခြေခံအားဖြင့်တော့၃ခုပါပဲ။နောက်ဟိုတခြားတွေရှိပါလေ။ဆိုတော့တရားဥပဒေစိုးမိုးရေးလိုကိစ္စမျိုး၊နောက်ကပြည်တွင်းငြိမ်းချမ်းရေးလိုကိစ္စမျိုး၊နောက်အခြေခံဥပဒေပြင်ဆင်ရေးလိုကိစ္စမျိုး။ဟိုဒီအခြေခံဥပဒေပြင်ဆင်ရေးကောခုကငြိမ်းချမ်းရေးကိစ္စကတော့ဒီနှစ်နှစ်၃နှစ်လောက်အတွင်းမှာပြေအောင်ဖြေရှင်းနိုင်မဲ့အခြေအနေလက္ခဏာနည်းနေသေးတာကိုကျွန်တော်တွေ့ရတယ်။တပြိုင်နက်တည်းမှာပဲကျွန်တော်တို့တိုင်းပြည်တွင်းကတော့ဒီမိုစီပေါင်းကထွေးကျင်းလာတယ်လူလူရဲ့စာဝတ်နေရပို့ပြီးတော့ချက်တဲလာတယ်ဆိုတော့နိုင်ငံတော်သမ္မတတဦးနေနဲ့ဒီလိအရင်ဆုံးကျွန်တော်ထင်တယ်သူဆောင်ရွက်တဲ့ကိစ္စကတော့ကျွန်တော်တို့အခြေခံပြည်သူတွေရဲ့စာဝတ်နေရပေါ့နော်အဲ့ဒီကိစ္စတွေကိုပို့ပြီးတော့တိုးတက်လာအောင်သူလုပ်နိုင်မယ်ဟုတ်တပြိုင်နက်တည်းမှာပဲကျွန်တော်တို့ပြည်သူတွေကနေရာတကနေရာတော်တော်များများမှာဟိုလုံခြုံရေးပေါ့နော်ဟိုကြီးကန့်စာသားအခြေအနေဖြစ်ရတာလေအကြခဏဖြစ်ရတယ်ဆိုအဲ့လိုအခြေအနေတွေကိုတည်တည်ချာချာသာကင်တွယ်ထိန်းချောင်းပေးနိုင်မယ်ဆိုလို့ရှိရင်တော့ဟိုတစုံတရာပေါ့နော်ဟိုဟိုအရင်သမရနဲ့မတူဘဲနဲ့တစုံတရာပြည်သူတွေရဲ့မျှော်လင့်ချက်ကဟိုပြည်သူတွေအတွင်းမှာမျှော်လင့်ချက်ကပို့ပြီးတော့ဟုတ်ပေါ့နော်မျှော်လင့်ချက်ပို့ပြီးတော့ဟိုရှင်သန်လာလိမ့်မယ်ပြန်ပြီးတော့အားကောင်းလာလိမ့်မယ်ကျွန်တော်အဲ့လိုယူဆပါလေဗ
ျဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ကျွန်တော်တို့စီတို့တော့ဒီမှတ်ချက်တွေရေးတဲ့အထဲမှာဆိုလို့ရှိရင်လည်းအခုပြောထားတဲ့ဟာမျိုးတွေလည်းပါပါတယ်အမျိုးမျိုးပေါ့နော်ဒါအရင်သမရထက်စာရင်ထူးခြားမှုတစုံတရာရှိလိမ့်မယ်လို့မျှော်မှန်းပြီးတော့စာရေးတဲ့သူတွေလည်းရှိတယ်နောက်ဝေဖန်တဲ့လူတွေလည်းရှိပါတယ်ဥပမာတချို့ဆိုလို့ရှိရင်ဒါသမရအစ်စ်ဦးဝင်းမြင့်ဟာအတိုင်ပင်ခံဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့နှိမ့်နိုင်တိုင်ပင်ပြီးတော့နိုင်ငံအတွက်အကောင်းဆုံးလုပ်နိုင်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့ဒီ Facebook မှာလာရေးထားတဲ့သူလည်းရှိပါတယ်နောက်ဒီဥပဒေပညာရှင်ရရင်ပြတ်သားတဲ့သူသမရဖြစ်တယ်ဆိုလို့ရှိရင်တော့ဒါညံကြီးသူတဲ့သူတိုင်းဟာဘာတွေကောင်းလာမလဲဆိုတာကိုသိကြမှာပါဆိုပြီးတော့လည်းပြောတာတွေရှိပါတယ်ဆိုတော့ဒါကတော့ဒီဟိုသမရအပေါ်မှာမျှော်လင့်ချက်အများကြီးထားတဲ့သူတွေလည်းရှိပါတယ်ဒါဥဝင်းမြင့်ဆိုလို့ရှိရင်တော့ဒါကအရင်သမရထက်ပိုပြီးတော့ဒီပြပြသားသားပြောဆိုလောက်ကင်မယ်ဆိုပြီးတော့သဘောထားရှိတာလည်းရှိပါတယ်ဒီနောက်ပိုင်းနေမဆွေးနွေးခင်မှာကျွန်မအရင်ဦးဆုံးဒီကျွန်မတို့ရှိမှာဆွေးနွေးဖို့ပြောထားတဲ့သူတွေကလည်းအများကြီးရှိတယ်ဆိုတော့အရင်ဆုံးကျမကဒီကိုချင်းလောင်ကိုဖိတ်ခေါ်ရှင်ပါတယ်တောင်ကိုရီးယားနိုင်ငံကကိုချင်းလောင်လေလိုင်းပေါ်မှာရှိပါလားရှင်ဆွေးနွေးလို့ရပါတယ်မေးမြန်းချင်တာရှိတယ်ဆိုလည်းမေးမြန်းလို့ရပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ကိုဆွေးနွေးချင်တာတော့ခုအရင်သမရရုပ်တီးတရုပ်လူပဲလို့ဟိုခင်ခိုင်ရပြင်မယ်ခုတက်လာတဲ့သမရအတိအကလည်းတခုရုပ်တီးတရုပ်လူမဖြစ်ဘူးလို့လည်းပြောလို့မင်းရဘူးလို့ကျွန်တော်ယူဆရတယ်။ဘာဖြစ်လို့လဲဆိုတော့ပြင်တော့သူတို့ပေးခဲ့တဲ့ဂတိကိုပဲတော့ပြီသူတို့အကောင့်ထဲပေါ်ပြီးပြီလဲဆိုတာလည်းသူတို့ယူချပြဖို့တော့လိုမယ်တဲ့။နောက်ပြီးတော့ခုတက်လာမဲ့သမရတိကလည်းသူပြောတဲ့အတိုင်းတကယ်လုပ်နိုင်မလားဆိုတာပြီသူရီအတွက်တော့တရားမှာတရားယုံကြည်ဖို့တော့ကျွန်တော်အတွက်တော့မရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။ ဘာလို့လဲဆိုတော့သူတို့ကကျွန်တော်အမြင်တော့တရုတ်ဆောင်နေတဲ့မင်းသားလူပဲကျွန်တော်မြင်တယ်ဘာလို့လဲဆိုတော့သူတို့နောက်မှာကျူးကန်နေတဲ့တစ်ခုခုတစုံအဖွဲ့အစည်းတစ်ခုခုရှိနေသလားလို့ဩကျွန်တော်ယူဆရအကြောင်းဒီသူတို့ပြောသလိုတော့လုံနိုင်မယ်လို့တော့အကုန်လုံးမယုံပြီပဲတပိုင်းတစားတော့ဖြစ်လာမှာပါလို့ကျွန်တော်ပုံပါတယ်
ဟုတ်ကဲ့ပါရှင်အာကိုကျင်းလောင်ကျေးဇူးတင်ပါတယ်နောက်ထပ်ဆွေးနွေးဖို့အတွက်လိုင်းပေါ်မှာရှိနေတာကိုတင်စော်ဝင်းညောင်လေးပင်ကရှိနေပါတယ်ကိုတင်စော်ဝင်းအောင်ဗာများဆွေးနွေးခြင်းပါလဲရှင
်ဟုတ်ကဲ့ပါဗျာကျွန်တော်ကတော့လက်ရှိကျွန်တော်တို့ဒီတွားနေတဲ့စနစ်ကကျွန်တော်တို့ဒီအနာကိုစားပြုပြီးတော့မှကျွန်တော်ရွေးချယ်ရတဲ့သမရစနစ်ဖြစ်တယ်ပေါ့အဲ့ဒီနိုင်ငံပါတီကကိုစားပြုမှရွေးချယ်ရတဲ့သမရစနစ်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီမိုစီတန်းကြောင်ကိုအစ်မအနေနဲ့တွားနေရတာမဟုတ်သေးဘူးလို့ကျွန်တော်ပြောချင်တယ်ပေါ့အဲ့တော့ဘာပဲဖြစ်ကျွန်တော်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်တယ်လို့ပြောပေမဲ့လည်းကျွန်တော်တို့အားလုံးကဒီဖွဲ့စည်းပုံခြေခံဥပဒေအောက်ကပဲသမရဖြစ်လာတာလို့အတိုင်းအတာဖြစ်လာတာလို့ဖြစ်တာပဲဗျအဲ့ဒါအကြံပြုချင်တာကတော့လက်ရှိဖွဲ့စည်းပုံခြေခံဥပဒေမှာခြေကကျွန်တော်ပုံမှန်58ကနိုင်ငံတော်အားလုံးရဲ့အထွတ်ထိပ်နေရာမှာသမရရှိတယ်ပေါ့နော်ဆိုတော့ဥစ္စာရဲ့အကြီးကြီးကလည်းသမရဖြစ်တယ်လို့ဒါကြီးပြဌာန်းတာရှိဆိုတော့နိုင်ငံတော်သမ္မတရဲ့လုံပိုင်ခွင့်ဟာပုံမှန်အဖြစ်၁၄ခုရှိတယ်။အဲ့အတွက်အဲ့လိုဟာမျိုးအချက်တွေကိုသမ္မတအနေနဲ့ကောင်းကောင်းအသုံးချဖို့လိုတယ်။ဒါမှလည်း156ကာတိခဝေလို့တိုင်းဒေသကြီးပြည်နယ်ရှိနေကဌာနဆိုင်ရာနဲ့ပတ်သက်တဲ့အစိုးရဌာနရဲ့လိုအပ်တဲ့စစ်ဆေးစီမံအော်ရပိုင်မရှိတဲ့ဆိုတဲ့ကိစ္စရပ်တွေကိုဖြည်းဖြည်းချင်းအသုံးချဖို့လိုတယ်ဗျ။အဲ့အတွက်ကျွန်တော်အနေနဲ့ဒီဖွဲ့စည်းပုံခြေခံဥပဒေကိုမပြင်နိုင်သေးတဲ့ကာလပတ်လုံးမှာရှိနေပြီးသားဖွဲ့စည်းပုံခြေခံဥပဒေကကျွန်တော်တို့ဥပဒေပညာရှင်တွေဖြစ်တဲ့အတွက်ဘလို့ထိုးဖောက်ပြီးတော့မှကျွန်တော်တမရရဲ့အဓိကဝတ်တိုင်းလုပ်နိုင်မလဲဆိုတာကိုကျွန်တော်အနေနဲ့ဒီနဲ့ညှော်လင့်နဲ့ဆောင်းလဲဆောင်းကြည့်မယ်။ဘာလို့နောက်ဆုံးတမရရဲ့နောက်ဆုံးနှီးကုန်းချုပ်စကားမှာဆိုရင်ပြည်သူတွေအနေနဲ့ဥပောက်ဆောင်ရပြီးလုပ်ရမယ်လို့ပြောတယ်ဗျာ။အဲ့ဒီသူနေနေနဲ့ဘူအောင်ဆောင်ရပြီးလောက်ရမယ်လို့ပြောတဲ့စကားတိုင်းဒီသူလူလူရဲ့သဘောထားအကန့်တွေကိုလည်းနားထောင်ဖို့လိုတယ်လို့အကြံပြုချင်တယ်ဗျ။ဆိုပါပဲပြည်ပြည်ဓမ္မစီယာပြည်သူအခြေခံနဲ့စနစ်ဖြစ်တဲ့အတွက်ဒီလူလူလူကလိုအပ်လို့ဝေဖန်ထောက်ပြလာတာရှိနေလေ။ကျွန်တော်တို့ဝေဖန်ထောက်ပြမှုတွေကိုပြည်သူဘောဆောင်ပြီးတော့မှဘူအောင်ဆောင်ရပြီးတော့အပြီးမပြပြန်လဲလှုပ်ဆောင်ပေးဖို့လေ။ညှော်လင့်တယ်ဗျာအဲ့အတွက
်ဟုတ်ကဲ့ကိုတင်စော်ဝင်းကျေးဇူးတင်ပါတယ
်။
ဟုတ်ကဲ့
လက်ရှိဥပဒေပညာရှင်ဖြစ်တဲ့ဖွဲ့စည်းလက်ရှိဖွဲ့စည်းပုံတွေကနေပြီးတော့မှဘယ်လောက်ထိထိုးဖောက်ပြီးတော့မှပြီးထားတဲ့ဂရုဝိသေတိုင်းလုံနိုင်မလဲဆိုတာကိုဒါကျွန်တော်တို့ညီမယ
်ဟုတ်ကဲ
့ညှော်လင့်လေ
ဟုတ်ကဲ့ကိုတင်စော်ဝင်းပြောရရဆိုရင်တော့ဒီဖွဲ့စည်းပုံကိုမပြင်နိုင်ဘဲနဲ့တော့ဒီအပြောင်းလဲကိုတော့ထူးထူးခြားခြားမြင်ရမှာမဟုတ်ဘူးဆိုတဲ့သဘောမျိုးပါနောက်ကိုချင်းလောင်ကလည်းသူပြောတဲ့အထက်မှာကသူကတော့အများကြီးမမျော်လင့်ဘူးဆိုတာမျိုးကိုပြောထားပါတယ်ဆိုတော့အခုအချိန်ကတကယ်တမ်းဒီအခုဥဝင်းမြင့်သမရဖြစ်လာတယ်ဆိုတဲ့အချိန်ကဒီမြန်မာနိုင်ငံမှာဒီ NLD ဟာဒီနိုင်ငံတကာရဲ့မဆိုရင်လဲပုံရိပ်ကျဆင်းနေတဲ့အချိန်အထူးသဖြင့်နိုင်ငံရေးစည်းဝါးရေးအကျက်အတဲတွေအမျိုးမျိုးဖြည့်ရှင်းကင်တွင်နိုင်ခြင်းမရှိဘူးဆိုပြီးတော့ဒီဝေဖန်ခံနေရတဲ့အချိန်ပေါ့နော်ဆိုတော့အရင်ဦးဒါဟိုဒီသမရဦးထင်ကျော်တက်တော့အချိန်နဲ့တောင်မှမတူပါဘူးမျော်လင့်ချက်ကဒီအချိန်မှာဥမာအာခရီလိုက်စားမှုတွေဆိုရင်လဲပို့ပြီးစိုးလာတယ်ဆိုတာမျိုးဝေဖန်မှုတွေရှိနေတယ် NLD အစိုးရကဒီနှစ်နှစ်ကာလတက်တန်းတွေမှာစည်းဝါးရေးကိုလဲပို့ပြီးကောင်းအောင်မလုပ်နိုင်ဘူးနော်လူခွင့်ရရဆိုလို့ရှိရင်လဲဒီတရင်သမားတွေဖမ်းဆီးခံရတာအစားလို့နောက်ဒီရခိုင်ရေးကိစ္စနောက်ဒီငင်းချင်းရေးဘက်ကကျင့်ရမယ်ဖြစ်ဖြစ်ပေါ့နော်ဘက်ပေါင်းစုံကနေပြီးတော့တိုင်းပြည်မှာဒီအကြက်တဲတွေရင်ဆိုင်နေရအချိန်မှာဥဝင်းမြင့်တက်လာတဲ့အချိန်မှာဒါတွေကိုတော့ဥဝင်းမြင့်ကတော့တစုံတရာပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်လုပ်နိုင်မှာပဲဆိုရဲမျှော်လင့်ချက်နဲ့ကျမတို့ရှိကိုစာရေးထားလာတဲ့လူတွေကလည်းအများကြီးရှိပါတယ်ဒါပေမဲ့အခုစောစောကဒီကိုတင်စော်ဝင်းထောက်ပြတဲ့အချက်မျိုးဥပဒေဖွဲ့စည်းပုံကိုမပြင်နိုင်ဘဲနဲ့တော့အပြောင်းလဲထူးခြားခြားမလုပ်နိုင်ဘူးဆိုလို့ရှိရင်ဒါဆိုဒါပေမဲ့ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာကလည်းလွယ်တဲ့ကိစ္စတော့မဟုတ်ဘူး။ဒါပေမဲ့အခုလက်ရှိအနေအထားမှာကိုပဲဒီသမရအသည့်အနေနဲ့ဒီအပြောင်းလဲတိတာတင်ရှားတဲ့အပြောင်းလဲကိုလုံနိုင်တဲ့အနေအထားပေါ့နော်။ဒီထင်သာမြင်သာတကူးကူးလုံနိုင်တဲ့အနေအထားတော့မရှိဘူးလားရှင်။ဒေါက်တာတင့်ဆွေနည်းနည်းဆွေးနွေးပေးပါရှင
်။အဲဟုတ်ကဲ့ခင်ဗျ။အဲကျွန်တော်တို့အရေးအကြီးကြီးတွေအများကြီးတင်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဆိုတာသမရတူတဲ့နဲ့လေမရဘူးဆိုတော့တော့ဖွဲ့ဘူးနဲ့တဖွဲ့တယ်နဲ့မရဘူးနောက်တစ်ခါအာဒီနိုင်ငံတကာပုံရိပ်ကိစ္စကလည်းအဓိကတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်စူးစမ်းနေတယ်လို့ကျွန်တော်တို့နားလဲတယ်နောက်တစ်ခါတရားစီရင်ရေးကိစ္စ စရဟာတွေကတော့ဒါပီရဲရဲနဲ့ဆိုင်တဲ့ကိစ္စတွေဖြစ်တော့သမတကတက်ချီဟိုလက်ရှိအခြေအနေကတော့မုံမမရှိဘူးသို့တော့သမတတဦးအနေနဲ့လုံနိုင်ဒါတွေတော်တော်များများရှိတယ်လို့ကျွန်တော်မြင်တယ်သမတဟာအစိုးရဖွဲ့ရဲ့ဦးဆောင်တဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့အစိုးရဖွဲ့ကဝန်ကြီးကိုရွေးချယ်ခန့်အပ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒီနေ့အစိုးရဖွဲ့ထဲမှာရှိတဲ့ဝန်ကြီးတွေကိုဟိုအာမနာရန်ပေါ့နော်ကျွန်တော်တို့မပြောလည်းမဖြစ်တော့ဝေဖန်ထောက်ပြနေကြတာဒီအများကြီးရှိပါတယ်အဲ့တော့အဲ့ဒါကိုသမတကကင်တွယ်နိုင်တဲ့အခွင့်အလမ်းအပြည့်အဝရှိတယ်လို့ကျွန်တော်မြင်ပါတယ်ဟိုတိတ်ကြီးကြတဲ့ဟိုကြီးမားတဲ့ဝန်ကြီးဌာနတွေကိုထားပေါ့နော်တိုင်ပြည်စီဝါရေးတိုးတက်ဖို့ဆိုတာဟိုဝန်ကြီးတယောက်နဲ့လည်းသမတတယောက်နဲ့လည်းလုပ်ရတဲ့ကိစ္စမဟုတ်ဘူးသို့တော်လည်းပဲအာဂတိလိုက်စားမှုဆိုတာအစိုးရဝန်တန်းထိတ်ထိုးရနေအောင်ဆုံးဒီပါပါတယ်ဒီကိစ္စတွေကင်တွယ်ဖို့အတွက်သမတကလုံနိုင်စွာရှိတဲ့နေလုံးတင်တယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခါဝန်ကြီးတွေကိုပြောနေကြတယ်အလွယ်ဆုံးလို့ပြောရမယ်ဝန်ကြီးဌာနတွေပေါ့နော်။ဟိုပြည်ကြရေးလည်းပြောကြတယ်။ပညာရေးလည်းပြောကြတယ်။ဒီကိစ္စတွေရောသမတတဦးဟာပိုကောင်းအောင်မှားနေလေမှားအောင်ပြင်ဆင်နိုင်တဲ့လူကိုယ်နဲ့လူရွေးတာအစားပေါ့နော်။ policy ဘိုင်းကိစ္စအကောင့်ခေပုံဖို့မှုကိစ္စတွေပါသမတကအေးဒီခုတက်လာတယ်သမတဟာကိုပြင်းတဲ့ဝင်ကြီးဌာနတွေဝင်ကြီးတွေအကုန်လုံးကိုပြင်းရင်တော့ကမြင်သာတဲ့ထုတ်တဲ့ပြောင်းလဲမှုကိုလှုပ်ဆောင်နိုင်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဦးအောင်မိုးစောဘယ်လိုထင်ပါလဲရှင်ဒါသမရဆိုတာကသူ့မှာအုပ်ချုပ်ခွင့်အာဏာရှိတဲ့သူတယောက်ပဲလေဆိုတော့သူ့အနေနဲ့ဘာတွေလုပ်ပေးလို့ရမလဲ
အာကိုတင်စောဘိုးတာဟိုကြောင်လေးပြန်လာသူဆွေးနွေးတာရှိတယ်သမရရဲ့တော့အခြေခံဥပဒေထဲမှာသမရရဲ့တော့ပိုင်ခွင့်တွေကိုအပြည့်အဝပေါ်ပြတာအဲ့ဒါတွေအပြည့်အဝခံကိုတကယ်ကိုဒီဇိုင်းစစ်ဖြစ်ဖြစ်ကျင့်သုံးနိုင်မှုလိုတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကဝင်ကြီးဌာနတွေအကုန်လုံးပေါ့ခုကသမရမေကွန်ထဲမှာလည်းပါတယ်သူချက်မှတ်သွားမယ်ဆိုတာလေဝင်ကြီးဌာနရဲ့အကုန်လုံးပြည်ထရေးကာကွယ်ရေးနယ်စပ်ရေးရာအဲဝင်ကြီးဌာနတွေအကုန်လုံးရဲ့နေ့စဉ်လုပ်ငန်းတွေကသမရကြီးကြပ်လို့ရတဲ့ကိစ္စတွေဖြစ်တယ်သမရကြီးကြပ်နိုင်တဲ့ကိစ္စတွေဖြစ်တယ်သမရမှာအဲ့ဒီအခွင့်အာဏာရှိတယ်ကျွန်တော်အဲ့ဒါမျိုးကြိုးဆိုအဲ့ဒီကိစ္စကိုကျွန်တော်ထောက်ပြခြင်းလေနောက်တစ်ခုကကျွန်တော်ပြည်သူတွေနေစဉ်နဲ့အမြဟိုကြီးကစားသာဖြစ်နေတဲ့ကိစ္စတွေကပြည်ထောင်နဲ့အများကြီးသက်ဆိုင်တယ်ဆိုပြည်ထောင်ဝန်ကြီးဌာနတို့ကမျိုးတမနာကောင်းမှုဒီဇိုင်းချင်းချင်းကြီးကျက်ဖို့လိုတယ်ဒါတစ်ခုပေါ့နော်အဲ့ဒီလိုပဲတရားစင်ရေးကိစ္စတွေမှာလည်းပဲအခုနလိုရိုင်တဲ့နေရာတွေအများကြီးပဲအတူကိုယ်တိုင်ဥပဒေပညာရှင်ဖြစ်တဲ့အခါကျဒါတွေကိုတည်တည်ချာချာဒီဇိုင်းဖြစ်ကြီးကျက်မယ်ဆိုလို့ရှိရင်တစုံတရာလူလူကတက်တာချောင်ချင်းမှုရာကောင်ရလာနိုင်တယ်အဲ့ဒါဆိုလူလူရဲ့ရင်တွေထဲမှာဟုတ်မျောလင်းချက်ပြန်ပြီးတော့ဖြစ်လာနိုင်လိမ့်မယ်လို့ကျွန်တော်တင်တယ်ဒါတစ်ခုပေါ့နောက်တစ်ခုကနော်ဟိုကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီပေါင်းကိုချဲ့ရမှာဖြစ်တယ်တဖြည်းဖြည်းကျွန်တော်တိုင်းပြည်ကဒီမိုကရေစီပို့ပြီးတော့ပွင့်လင်းလာအောင်လို့သမရဥဆောင်လုပ်ရမှာဖြစ်တယ်လွန်ခဲ့တဲ့နှစ်သက်အတွင်းမှာကြည့်မယ်ဆိုရင်ဒီငိမ့်စုစီပဲပြင်လို့ပြင်66ကားနဲ့လည်းပဲတရားစွဲရရာကျော်နိုင်ငံရေးအကျဉ်းသားတွေလည်းအခုချိန်ထိထောင်ထဲမှာရှိနေတော့ဆိုတဲ့အခါကျကျွန်တော်တို့ရဲ့ဒီမိုကရေစီပေါင်းကကျင်းလာသလိုခံစားရတယ်။အဲ့ဒါတွေကိုပြန်ပြီးတော့ချဲ့နိုင်မှလူလူရဲ့ပါဝင်မှုကပို့ပြီးတော့တက်တက်ကြွကြွဖြစ်လာမယ်။ဒီမိုကရေစီပေါင်းကိုကျင်းလို့ရတော့လူလူပါပါလို့ပြောနေရလဲဗဇက်ကပြောတာပဲဖြစ်လိမ့်မယ်။ဆိုတဲ့အခါကျကျွန်တော်အဓိကပြောချင်တာကတော့ဝင်ကြီးဌာနတွေတည်ချေချာအလုပ်လုပ်ဖို့ပြည်ထောင်ရေးပါဝင်သမရကတည်ချေချာကြီးကြပ်လို့ရတယ်။တခုနောက်တစ်ခုကနိုင်ငံရေးအရကျွန်တော်တိုင်းပြည်ထဲမှာဒီဒီမိုလူလူပါဝင်မှုကိုမြှင့်တင်ဖို့အတွက်ကကျွန်တော်တိုင်းပြည်ရဲ့ဒီမိုစီကောင်ကိုပြန်ပြီးတော့တည်ထောင်ချက်ချဲ့ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါပြောချင်တယ်။အဲ့ဒီကိစ္စတွေကသမဏလုံးလို့ရတယ်။လုံးနိုင်တဲ့အခွင့်အာဏာသူ့မှာအပြည့်ရှိတယ်လို့ကျွန်တော်အဲ့လိုယူဆရရ
။ဟုတ်ကဲ့ဒီကျမတို့စီမှာကိုထက်ဆိုတဲ့ဒီသောရရှင်တယောက်ကလည်းသူကစာပို့ထားတာကသမဏတရားတဲ့ဒီနိုင်ငံကောင်းဆောင်ဖြစ်တဲ့အတွက်ကြောင့်မလို့သမရအလုပ်ကိုသမရကပဲလုပ်စေချင်ပါတယ်တဲ့သမရရဲ့အထက်မှာဘာတစ်ခုမှမရှိစေချင်ပါဘူးတဲ့သမရဟာဩဇာခံဘဝမရောက်စေရပါဘူးတဲ့သူကဖိလစ်ပိုင်သမရဒူတာတေးလူတော်မှာပြတ်သားစေချင်ပါတယ်ဆိုပြီးတော့သူကဝင်ပြီးဆွေးနွေးထားပါတယ်နောက်ဒီသမရနောက်ထပ်မာရီโกဆိုတဲ့သောရရှင်တယောက်ကလည်းအခုသမရဥဝင်းမြင့်ဟာလည်းတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကျိုးဆွဲရာကိုမကရရင်ကောင်းပါမယ်တဲ့သမရရဲ့လုပ်ပိုင်ခွင့်ကိုဒီဇိုင်းပိုင်းမှလုပ်စေချင်ပါတယ်ပြည်သူအားကိုးတဲ့သမရကြီးအဖြစ်နဲ့မြင်ကျင်ပါတယ်တဲ့ဒေါအောင်ဆန်းစုကြည်အားကိုးပြီးတော့သူစိတ်ကြိုက်ရာကျိုးဆွဲရာမပါစေချင်ပါဘူးတဲ့ဒေါအောင်ဆန်းစုကြည်ကိုသူလည်းမဲပေးခဲ့တာပါပဲတဲ့ဒါပေမဲ့အလန့်ကျဲပြီးတော့အလဲလက်သွားတယ်လို့လည်းထင်တယ်တဲ့ ပညာရှင်တွေကိုအတုံးမချတတ်တာလားဆိုပြီးတော့လည်းသူယူဆမိပါတယ်ဆိုပြီးတော့သူကဆွေးနွေးပါတယ်ဆိုတော့အခုဒီအရင်သမ္မတဦးထင်ကျော်တုန်းကဆိုလို့ရှိရင်ဒါဒီရုပ်သေးတစ်ခုလိုပဲဒေါအောင်ဆန်းစုကြည်ဒါဒေါအောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥဆောင်မှုအောက်မှာတကယ်တမ်းဒီအဆောင်ရောင်အနေနဲ့ပဲထားပြီးတော့ဘာမှကိုမှလုတ်ပိုင်ခွင့်မရှိဘာမှမပြောမဆိုဆိုတာမျိုးနဲ့ပြောတာတွေအများကြီးရှိပါတယ်ဆိုတော့အခုဒီသမ္မတတယောက်မှလုတ်ပိုင်ခွင့်နေရှိတာမှန်တယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့လွှမ်းမိုးမှုမပါဘဲနဲ့ဒီသမ္မတသူ့ရဲ့လုတ်ပိုင်ခွင့်တွေကိုဘလောက်ထိဒီသမ္မတဦးဝင်းမြင့်လက်ထက်မှာရောလုံနိုင်လိမ့်မယ်လို့ယူဆမိပါလေရှင့်အဲဒါတာတင့်ဆွေအရင်ဆုံးဆွေးနွေးပေးပါလား
ကဲအဲကျွန်တော်တို့ခုဒီဆွေးနွေးတဲ့အထက်မှာဟိုရုပ်သေးဆိုတဲ့စကလုံးတော်တော်များများပါတော့ကျွန်တော်အဲ့ဒါတော့ပြောအောင်မယ်အာဘသူမဆိုးကျွလွတ်ပြီးတော့စီးလွတ်ပြီးတော့ဟိုကလို့ဆိုလို့မရပါဘူးဒီနေ့ဗမာနိုင်ငံမှာဘယ်သမ္မတပဲဖြစ်ဖြစ်နောက်တစ်ခါတခြားပဲကောင်းဆောင်ပဲဖြစ်ဖြစ်ဟာကျိုးဆွဲမှုရှိတယ်ဆိုရင်အဲ့ဒီသယုံဆောင်သုံးမှုကောင်းဆောင်ဟာကနေရတဲ့ဇန်လန်အညာကရတဲ့သဘောလိုတော့ညင်ကြရမယ်ဒီဇန်လန်အရှိကြီးဗမာနိုင်ငံရဲ့အပြောင်းလဲဇန်လန်အရှိကြီးမှလည်းဘယ်အခန်းကိုရောက်နေတယ်လဲလို့ညင်ကြမှကျွန်တော်တို့ဟိုအပြစ်တင်မစောသင့်ကြဘူးလို့ကျွန်တော်မြင်ပါတယ်အဲ့တော့ခုတက်လာတဲ့သမတလေတက်နိုင်သူစ조사မယ်ဆိုတာကတော့မလုံးမသူကျွန်တော်တို့ဟိုဟိုယုံကြည်တယ်နောက်တစ်ခါသူ့ရဲ့မိန်ကုံရောသူ့ရဲ့လှုပ်ဆောင်ချက်တွေရောဒီကနေ့ NRI ပါတီပေါ်လို့ဆိုရလဲ NRI ဆိုတာဖြစ်တော့ပါတီရဲ့ဟလာဖြစ်တည်ပြောင်းလဲမှုကလည်းပို့ပြီးတော့ဟိုကြစ်လစ်လာတဲ့အနေထားတနည်းအားဖြင့်အပြောင်းအလဲတွေအများကြီးလုံနေတဲ့အဲပါတီတစ်ခုရဲ့အဆိုအရခေါင်းဆောင်ဖြစ်တဲ့အတွက်ကျွန်တော်တို့ဟာဒီဘောအပြုတ်သဘောပဲကိုပို့ပြီးတော့ကျွန်တော်ကတော့ဟိုမြင်ထားတယ်ခင်ဗျာ။ဒါကြောင့်လက်ရှိသမ္မတအသက်ဟာအပြောင်းလဲတွေကိုဟိုမြင်သာအောင်ပေါ့နော်။သမ္မတမင်းကုန်းလိုပဲမြင်သာအောင်ဖြစ်လာလိမ့်မယ်။အများကြီးမဖြစ်တော့မှဖြစ်တဲ့ဖြစ်တတ်တာတွေဟာဒီကနေ့ဗမာပြည်သွားနေတဲ့ဇန်လန်အခင်းချင်းအခန့်အရာအကောင်းဆုံးဖြစ်လာမှာပါလို့ကျွန်တော်တော့ယုံကြည်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဒါတင်ဆွေကျေးဇူးတင်ပါတယ်ရှင့်။အခုကျမတို့ဒီလေလိုက်ပေါ်မှာရှိနေတဲ့သောတာရှင်တို့ကိုလည်းဖိတ်ခေါ်ချင်ပါတယ်။ပုံနာကျွန်းကကိုကျော်မြင့်တင်ရှိပါလားရှင
့်။ဟုတ်ကဲ့ပါရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုကျော်မြင့်တင်ဆွေးနွေးနိုင်ပါတယ်
။ဟုတ်ကဲ့ပါ။မတော်ချေဖြစ်စုံချက်ပေါ်မှာချေကန်ဥပဒေကိုမပြည့်စင်တဲ့ကလည်းကာလာပလုံးဒီမြန်မာနိုင်ငံမှာတော့တိတ်ပြီးတော့သူ့မှာပေါ်လင်းမှုတူတာမှုတော့ရှိလာမှာမဟုတ်ဘူးခင်ဗျာ။ရှိပါတယ်ခင်ဗျာ။နောက်ပြီးတော့ဟိုတိုင်းရင်တော့ဒီဘာလဲဆိုတော့တိုင်းရင်းသားတွေနဲ့တိုင်းရင်းသားတွေရဲ့အဖွဲ့အစည်းတွေပေါ်တူတာမှုရှိလာမယ်လို့မထင်ပါဘူး။ဒီမရပြင်းနေချင်းလည်းလုတ်ဖို့လိုရမယ်လို့ထင်ပါတယ်။တရားစီရင်လည်းတက်တက်ပြီးတော့ကျွန်တော်တို့တရားကျွင်းမှာကျွန်တော်တို့ကနေပြီးတော့ဒီကျွန်တော်တို့နေမှာပေါ့နော်ဒီတွေ့ရတာပေါ့နော်ဒီတရားကျွင်းမှာကျွန်တော်တို့အခုတခုဖြစ်လို့ရှိရင်တရားကျွင်းကအချင်းချင်းပေါ့နော်လုံးချင်းပြီးတော့ဒီလိုဖြစ်နေတာပေါ့လူတွေကတော်တော်ဒုက္ခဖြစ်နေကြတော်တော်ဒုက္ခဖြစ်ပါတယ်ခင်ဗျာ။တရားစီရင်ရေးကိုလည်းဘာလဲဆိုတော့ကာလစကန်တက်တက်ဆက်တော့ရှိပါတယ်။ဒီလ6လ6လပေါ့တစ်နှစ်ပေါ့ဒါတရားကိုစီရင်ဆုံးခဲ့ရတယ်ဆိုတော့ဥပဒေရှိပြီးတော့ပါ။ဒါကိုနိုင်ငံတော်သမ္မတကြီးအနေနဲ့တရားစီရင်နဲ့တက်တက်ပြီးတော့တော်တိကျမကန်မြန်ဆန်ဖို့အဲ့ဒါတော့ကျွန်တော်တို့ကစစ်ချက်ပေါ်လိုရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ကျွန်မဟုတ်ကဲ့ကိုကျော်မြင့်တင်ကျေးဇူးတင်ပါတယ်ဝင်ရောက်ဆွေးနွေးပေးတာနောက်အခုနောက်ထပ်တော်ရရှင်တယောက်ကိုလည်းဖိတ်ခေါ်ခြင်းပါတယ်ဒေါက်တာတန်တင့်မြင်းမူပါပါ
ဟုတ်ကဲ့ကိုတိုင်းပြည်မှာဖြစ်နေတဲ့အရိလက်စားမှုတွေကြားရေးမှန်နိုင်ရင်းရံမှုတွေဒီလိုရဲ့ဆန္ဒမပြေဝမှုရအဓိကခြေခံဥပဒေဟောင်းကြီးအောင်ဖြစ်ပါတယ်။သမားမှာလုတ်ပိုင်ခွင့်ရှိပါတယ်။ပြည်သူလွတ်တော်ကိုတဝင်လာပေးပို့စီရင်ပါဒီခြေခံဥပဒေဟောင်းကြီးအောင်ရှင်တိုင်းပြည်နဲ့မတင်လျော်တော့ဘူး။ငြိမ်းချမ်းရေးဥပဒေအခန့်သားဖြစ်တယ်။နော်ကျွန်တော်တိုင်းရင်းသားတွေကလည်းမလိုလားဘူး။ဖွဲ့စည်းပုံခြေခံဟောင်းကြီးကိုဟုတ်လားလုတ်ခဲ့စဉ်တုန်းကလည်းနာကျစ်နော်မုံတိုင်းဘဝမှာအချင်းချင်းသူတင်မဲရင်းနဲ့ခါရတီပြုခဲ့တယ်ဖြစ်တဲ့အတွက်ပြည်သူလွတ်တော်ကိုတမန်ကနေတဝန်လာပေးပို့ပြီးတော့ဒီခြေခံဥပဒေဟောင်းကြီးကိုဖြတ်သိမ်းပေးဖို့စာပို့ပေးဖို့နိုင်ပါတယ်ခင်ဗျာအဲဒီမှာပြည်သူလွတ်တော်အနေနဲ့လက်ခွဲဆုံးဖြတ်ပြီး50%ရခိုင်နှုန်းထောက်ခံမှုနဲ့ဖြတ်သိမ်းနိုင်ပါတယ်ပြည်သူဆန္ဒကိုလည်းခံယူနိုင်ပါတယ်အဲဒီနောက်ခြေခံဥပဒေအဖြစ်ကိုရေးဆွဲပြီးတော့အုပ်ချုပ်မှသာရင်ကျွန်တော်တိုင်းပြည်ကောင်းမယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်ပြီးတော့ကျွန်မထိုင်းနိုင်ငံကကိုဇော်လက်ကိုလည်းတစ်ဆက်တည်းပဲဖိတ်ခေါ်လိုက်ခြင်းပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျ။ Hello
ဟုတ်ကဲ့ပြောပါရှင်ကိုဇော်လက်ဝင်ရောက်ဆွေးနွေးနိုင်ပါတယ်။ဟု
တ်ကဲ့ခင်ဗျ။အခု
ပြောလာတဲ့တမရအသစ်နဲ့ကျွန်တော်တို့အနေနဲ့တိုင်းနိုင်ငံရောက်ရွှေ့ပြောင်းလို့ဒီမိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအရင်တမရအထက်ဆံလို့ရှိရင်အများကြီးပို့ပြီးတော့မျှော်လင့်ချက်ထားတယ်ခင်ဗျပြီးတော့ဒေါန်ဆန်းစုကြည်ရဲ့လက်ယုံတစုလို့ပြောလို့ရတယ်ဟိုတမရအဝင်းမြတ်ကလည်းကျွန်တော်တို့ဒေါန်ဆန်းစုကြည်ရဲ့လွှမ်းမိုးမှုအရင်တော့လိုမျိုးတမရဦးထင်ကျော်တော်ကလိုမျိုးဒိုဒေါန်ဆန်းစုကြည်ရဲ့လွှမ်းမိုးမှုအနှဲငယ်တူမှပို့ပြီးတော့ရော့ပေးသွားတင်တယ်လို့ကျွန်တော်တို့တော့သုံးသပ်ပါတယ်ခင်ဗျပြီးတမရတယောက်ရဲ့လုံးပိုင်ခွင့်နဲ့တူတမရတယောက်ရဲ့ဟိုရုပ်လုံးပေါ်အောင်လို့ပေါ့နော်ဟိုတမရဦးထင်ကျော်တော်ဆိုသူ့ရဲ့တမရရုပ်လုံးကတိတ်မပေါ်ဘူးတမရတယောက်ရဲ့လုံးပိုင်ခွင့်နဲ့တူမှပြေးသွားသုံးချအသုံးချခွင့်မရအောင်ဟိုသူ့တက်လာတဲ့တမရအစ်စ်ကိုကျွန်တော်တို့တမရတယောက်ရဲ့လုံးပိုင်ခွင့်နဲ့တူတမရတယောက်ရဲ့ရုပ်လုံးပေါ်အောင်လို့သူ့ရဲ့ပြီးတော့ဟိုတမရအစ်စ်ဦးဝင်းမြတ်ဆိုတာလေသူကဏ္ဍဆိုကဏ္ဍတော်တော်များများမှာတတဲ့ဝင်လောက်ကငယ်ဦးရဲ့အရေးချင်းရှိတဲ့လူတယောက်ဖြစ်တယ်။အဲ့တော့ကျွန်တော်တို့တော့ကတော့တိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားတွေအတွက်ဒီပြည်တွင်းမှာအလုပ်ကံတွေပုံမှုပြီးတော့ဖန်တီးစေချင်တယ်။ပြည်တွင်းရင်းနှီးမြှုပ်နှံမှုအဲ့ဒီ SME တွေဘာတွေအစတိုးတက်အောင်လို့ပြည်တွင်းမှာအလုပ်ကံတွေအများကြီးဖန်တီးပေးပြီးတော့ဒီပါရောက်နေတဲ့အလုပ်သမားတွေအတွက်ကိုလည်းခေတ်ဆက်ဆက်မှာကျွန်တော်တို့တမရနှစ်ဆက်ပြောင်းလာပြီပါပြီ။တမရဦးသိန်းစင်လက်ထက်မှာကျွန်တော်တို့ဒီတိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားဖြစ်နေရောက်လာတယ်။တမရဦးသိန်းကျော်လက်ထက်မှာလည်းပြည်တွင်းလောက်ကံအခြေအနေသိပ်ပြီးတော့ဒီတိတော့တိုးတက်လာ
တယ်မပြောဘူး။ဟုတ်ကဲ့ကိုကျော်လက်ကတာဆိုရင်တော့ဒီအဓိကဆွေးနွေးချင်တာကတော့ဒီမြန်မာနိုင်ငံပြည်ပမှာအလုပ်လုပ်နေတဲ့သူတွေပြန်လာပြီးအလုပ်လုပ်နိုင်အောင်စီးပွားရေးကိုပြန်ပြီးတော့ကောင်းလာအောင်လောက်ကန်ခွင့်လန်းနေဖန်တီးပေးဖို့အတွက်တမရအနေနဲ့လှုပ်ဆောင်ပေးစေချင်တယ်ဆိုတာမျိုးဆွေးနွေးတယ်လို့နားလည်ပါတယ်။နောက်ဒီမှာဒဂုံမြို့တစ်ကဦးလာထွန်းကဆိုရင်တော့လေဒီတရားရေးဝန်ကြီးဌာနအသစ်ပြန်လည်ဖွဲ့စည်းပြီးတော့တရားဥပဒေစိုးမိုးရေးလွတ်လပ်စွာတရားစင်ရေးကိုအုံမြင့်ချတည်ဆောက်သင့်ပါတယ်တဲ့။တရားလွတ်တော်ကိုပြင်တည်ဆောက်ရမှာဖြစ်တယ်လို့တရားရေးဌာနနဲ့ရှင်းနေချုပ်ရုံးကိုလည်းတရားရေးဌာနဝန်ကြီးဌာနအောက်မှာပြန်လည်ဖွဲ့စည်းပြီးတော့တရားဥပဒေစိုးမိုးရေးကိုအပြောတတ်တတ်မဟုတ်ဘဲနဲ့လက်တွေ့အကောင့်ထဲပေါ်လှုပ်ဆောင်ရမှာပါတဲ့။ဆိုပြီးတော့သူကလည်းဆွေးနွေးပါတယ်။အများစုကတော့ကျမတို့ရှိမှဆွေးနွေးတာတွေတော်တော်များများတော့ဒီ2018ဖွဲ့စည်းပုံကိုမပြင်ဆင်မဲနဲ့လည်းဘယ်တမရပဲတက်တမရလုတ်ပိုင်ခွင့်အပြေအဝမရှိနိုင်ပါဘူးဆိုပြီးတော့ Four Fingers ဆိုတဲ့ဒီသောတာရှင်တယောက်ကလည်းအီးမေးလ်နဲ့ပို့ထားရရှိပါတယ်။ဆွေးနွေးတဲ့အကြောင်းအရာတွေကလည်းများပါတယ်။ကျမတို့ကလည်းအချိန်မရှိတော့ဘူးဆိုတော့နောက်ဆုံးပိတ်အနေနဲ့တခုပါပဲဟိုဦးအောင်သူကြီးဦးအောင်မိုးစောအနေနဲ့တခုလေးဝင်ဆွေးနွေးပေးပါရှင်အခုကတမရအစ်အနေနဲ့အခုအမြင်သာဆုံးပေါ့နော်လူလူတွေအနေနဲ့ချက်ချင်းလက်ငင်းမြင်နိုင်မဲ့တိတာထင်ရှားမြင်နိုင်မဲ့ဟာတခုဘာလုပ်ပေးမယ်ဆိုလို့ရှိရင်ဒါအကောင်းဆုံးဖြစ်မလဲရှင
်ပြည်သူတွေရဲ့ဒီစာဝတ်နေပေါ်ကတုံ့ကြုံရေးပေါ့နော်ဒါတခုပါပဲနောက်တခုကဘာရှိမလဲဆိုတဲ့ခါကျအခုကျွန်တော်တို့ပြည်သူတွေဒီတွားရလာနေကြထိုင်ရတဲ့ကိစ္စတွေမှာကြီးကြပ်ဆာဆာဖြစ်နေတယ်စီဝါရဲ့အခြေအနေကြက်တဲနေတယ်။အဲဒီအခြေအနေတွေကိုမြင့်တက်အောင်လုပ်ပေးနိုင်မယ်ဆိုရင
်ဟုတ်ကဲ့
ဒီလိုရင်ထဲမှာမျှော်လင့်ချက်ပြန်ပြီးတော့ရှင်းတန်းလာနိုင်မယ်လို့
ဟုတ်ကဲ့ဥပမာဆိုတော့ကျေးဇူးအများကြီးတင်ပါတယ်ရှင်ကျမတို့အချိန်ဆေးသွားလို့ပါပေးနိုင်ဆွေးနွေးပေးတဲ့လူတွေရောပါဝင်ဆွေးနွေးတဲ့သူတွေအားလုံးရောကျေးဇူးပဲအထူးတင်ပါတယ်ရှင
်စနေနေ့ဒေလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာမို့ကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါရှင
်အစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသနယ်စပ်တစ်လျှောက်မှာအစ္စရေးလူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်တောက်ကြနေကပါလက်စတိုင်းလူမျိုး15ယောက်ထဲမှနေတည်ဆုံးပြီး1400လောက်ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့လွတ်လပ်ပြီးတော့ပြင်းထန်မြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကတိုက်တွန်းလိုက်ပါတယ်အဲ့ဒီဒဏ်ရာရသူတွေထဲမှာ950ကျော်ဟာတကယ့်ကြီးစံအစ်စ်နဲ့ပြစ်ကတ်ခံခဲ့ရတာပါပြည်နယ်နိုင်ငံမှာကျင်းပနေတဲ့မဲခေါင်မြဝန်းတစ်လျှောက်ကနိုင်ငံရဲ့ထိပ်သီးအစည်းအဝေးမှာလာမယ့်5နှစ်အတွင်းဒေါ်လာ66ဘီလီယံပမာဏရင်းနှီးမြှုပ်နှံမှုအစီအစဉ်တရက်နဲ့ပတ်သက်ပြီးတော့သဘောတူညီမှုရခဲ့ပါတယ်။ဟန်နိုင်းမြို့မှာကျင်းပတဲ့ဒီကနေ့ဆွေးနွေးပွဲကနေအခုလိုသဘောတူညီခဲ့တာပါ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။ Supply ဆိုင်ရာအသံဖတ် Engineer ကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေမနေ့ခင် VOA အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.